Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တိုင်းရင်2016ခုနှစ်ဇွန်လတရက်ပုံထူးနေမြတ်ဖက်စီစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်။ကျမခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မှုပါရှင်။အီရတ်နိုင်ငံဖလူဂျာမြို့တိုက်ပွဲတွေအတွင်းအရသားတွေထိခိုက်သေးဆုံးတဲ့အရေးအတွက်များလာနေပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကဒီမိုကရက်တစ်ပါတီဘက်ကဟီလရီကလင်တန်ကိုထောက်ခံတယ်လို့ပြောကြလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့အတူကြီးညာပေးပါမယ်ရှင်
။အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ကိုလိုနီလက်ထက်ကလေးကပြဋ္ဌာန်းထားတဲ့မီဒီယာလွတ်လပ်ခွင့်ကိုတားဆီးတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့နဲ့ပတ်သက်လို့
I think what happened was in Burma we've seen the continuation of old colonial
သမ္မတဦးတင်ကျော်တန်ကိုအမေရိကန်ခြေစိုက် CPJ အဖွဲ့ကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့တဲ့အကြောင်းကိုသိကြရပါမယ်။တခါကမ္ဘာတဝန်းလူပေါင်း45သန်းလောက်ပုံစံမျိုးစုံနဲ့ကျွန်ပြုတ်ခံနေရတဲ့အထက်မြန်မာနိုင်ငံသားအများစုရဲ့အခြေအနေကတော့ဘယ်လိုရှိပါသလဲ။နှစ်ပြည့်စရာအကြကြီးယိုယွင်းနေတဲ့ရန်ကုန်မြို့ပြလူနေမှုစနစ်ကိုပြုပြင်ပြောင်းလဲဖို့ရာမှာပြည်သူတွေလည်းပူးပေါင်းပါဝင်ကြဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဥဆောင်မွေတို့ကကြေညာပေးပါမယ်ရှင
်။အီရတ်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြော်တွေလက်ကနေပြန်သိမ်းနိုင်ဖို့တိုက်နေတဲ့တိုက်ပွဲတွေပြင်းထန်နေတာနဲ့အတူအရသားတွေထိခိုက်သေးဆုံးတဲ့အရေးအတက်တွေလည်းတဖြည်းဖြည်းများလာနေပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ဖလူဂျာမြို့ကနေအတွက်ဘေးကင်းရာသွားနိုင်တဲ့လမ်းမရှိဘူးလို့နော်ဝေးဒုက္ခသည်ကောင်စီအကြီးအကဲယန်အက်ဂလန်ကပြောပါတယ်။မြို့ကိုပြန်သိမ်းနိုင်ဖို့အီရတ်တပ်တွေကထိုးစစ်ဆင်တိုက်ခိုက်နေတာပါ။အပြင်းထန်လက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်အရသားသေဆုံးမှုတွေအပြက်စီးပုံတွေအောက်မှာအသက်ရှင်ပိတ်မိနေသူတွေရှိနေတဲ့ဆိုတဲ့သတင်းတွေကြားရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကပြောပါရယ်အရသားယာနဲ့ချီကိုလူသားဒိုင်းတွေတစ်ဖွဲ IS စစ်သွေးကြော်တွေကအသုံးချနေတဲ့ဆိုတဲ့သတင်းတွေလည်းရတဲ့အကြောင်း UNHCR ပြောခွင့်ရ William Spindler ကပြောပါရယ်ရှင
်ပြီးခဲ့တဲ့သတင်းပတ်အတွင်းမြေရဲပင်တွေကိုဖျက်ကျော်မှုကြိုးစားကြတဲ့ရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေခမန်းကြီး880လောက်တေဆုံးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။ဒါကြောင့်2016ခုနှစ်ပထမ5လကာလအတွင်းဥရောပကိုတွားရောက်ဖို့ကြိုးပမ်းကြတဲ့ထောင်နဲ့ရှိတဲ့လူတွေထဲမှာတေဆုံးသူအရေအတွက် 2500 ကျော်ရှိသွားပြီဖြစ်ပါတယ်။နှိုင်းရှင်ကြည့်မယ်ဆိုရင်2015ခုနှစ်ဒီအချိန်ကာလအတွင်းတေဆုံးခဲ့သူဦးကြီးဟာ1855ယောက်ရှိခဲ့တာပါ။ဂျာမန်ကေဇေးရေးလူသားတယောက်ကပွင့်ချီထားတဲ့ရင်းနစ်တေဆုံးနေသူကလေးတယောက်ရဲ့ဓာတ်ပုံကိုလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကဖြန့်ဝေခဲ့ပြီးဒီဖြစ်ရပေါ်ကမ္ဘာတဝန်းကနေအာယုံဆိုင်မှုရရှိဖို့ကြိုးပမ်းခဲ့ကြပါတယ်။ဆီးရီးယား၊အာဖဂန်နဲ့အီရတ်နိုင်ငံသားတွေကတူရကီကနေဂရိစီကိုသွားတဲ့လမ်းကြောင်းကိုအသုံးပြုနေချိန်မှာဒီခီးကိုသွားရောက်နိုင်ခဲ့ကြသူအများစုကတော့နိုင်ဂျီးရီးယားနဲ့ဂမ်ဘီယာနိုင်ငံတွေကဖြစ်တယ်လို့ UNHCR ကပြောပါတယ်။
American ပြည်ထောင်စုမှာအကြီးဆုံးမဲဆန္ဒနယ်ဖြစ်တဲ့ California ပြည်နယ်မှာ Democratic Party အတွက်သမ္မတလောင်းပနာမရွေးချယ်ပွဲကျင်းပဖို့တပတ်အလိုအင်္ဂါနေ့မှာပဲ California ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown က Hillary Clinton ကိုထောက်ခံတယ်လို့ပြောကြလိုက်ပါတယ်။ Republican Party ဘက်မှာ billionaire တထေးကြီး Donald Trump ကပဲသမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေချိန်မှာ Clinton သာလျှင် Trump ကိုနိုင်အောင်ပြိုင်ဆိုင်နိုင်မဲ့အခြေအနေအများကြီးရှိတယ်လို့ပြောပြီးတော့ California အုပ်ချုပ်ရေးမှူး Brown ကထောက်ခံခဲ့တာဖြစ်ပါတယ်။ဇူလိုင်မှာကျင်းပမဲ့ဒီမိုကရက်တစ်ပါတီညီလာခံမတိုင်ခင်သူ့အပေါ်ထောက်ခံတဲ့ပါတီကိုယ်စားလှယ်အရေးအတွက်ကိုဘယ်သူကမှကြောနိုင်မှာမဟုတ်ဘူးလို့ကလင်တန်ပြောနေကြအတိုင်းအုပ်ချုပ်ရေးမှူးဘရောင်းကထပ်ပြီးတော့ပြောကြခဲ့ပါတယ်။ဒါပေမဲ့ကလင်တန်နဲ့ပြိုင်ဘက်ဘန်နီဆန်ဒစ်ကတော့မဲဆွယ်မှုတွေကိုဆက်ပြီးတော့လုပ်နေဆဲဖြစ်ပါတယ်။ဇူလ9ရက်နေ့ကျရင်ကယ်လီဖိုးနီးယားပြည်နယ်အပြင်မွန်တနာ၊နယူးဂျာစီ၊နယူးမက္ကဆီကိုတောင်ဒက်ကိုတာနဲ့မြောက်ဒက်ကိုတာပြည်နယ်တွေမှာဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းအကျိုးရွေးချယ်ပွဲတွေကျင်းပမှာဖြစ်ပါတယ်။ပါတီအတွက်သမ္မတလောင်းဖြစ်ဖို့ထောက်ခံသူကိုယ်စားလှယ် 2383 ယောက်ရရမှာဖြစ်ပြီးတော့လောလောဆယ်ကလင်တန်ကကိုယ်စားလှယ် 2310 ယောက်ရရှိထားပြီးဖြစ်တဲ့အတွက်ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာနိုင်ခြေများနေပါတယ်။တစ်ချိန်တည်းမှာပဲ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကတော့ American စစ်ပြန်တွေအတွက်သူရှာထားတဲ့ရန်ပုံငွေဒေါ်လာ5,630ရှိပြီလို့အင်္ဂါနေ့ကကြေညာပါတယ်။သူကိုယ်ပိုင်ထည့်ဝင်တဲ့ဒေါ်လာတသန်းအပါအဝင်ရန်ပုံငွေဒေါ်လာ 5.6 သန်းကိုအရှိလေပိုင်းစစ်ပွဲတွေကနေပြန်လာတဲ့စစ်ပြန်အများပြားအပါအဝင်အမေရိကန်စစ်ပြန်တွေအတွက်ကူညီပေးနေတဲ့ပုဂ္ဂလိကအဖွဲ့အစည်းပေါင်း40ကျော်ကိုခွဲဝေပေးခဲ့တယ်လို့ Trump ကဆိုပါတယ်။ စစ်ပြန်တွေအတွက်တကယ်ငွေလှူရဲ့လားလို့သတင်းမီဒီယာတွေကမေးခွန်းထုတ်ခဲ့တာနဲ့ပတ်သက်လို့လည်းမီဒီယာတွေကိုထရမ့်ကထပ်မံတိုက်ခိုက်ပြောဆိုခဲ့ပါရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဇွန်လ2ရက်နေ့ကနေ7ရက်နေ့အတွင်းပြင်သစ်နိုင်ငံမွန်ဂိုလီးယားနိုင်ငံနဲ့တရုတ်နိုင်ငံတို့ကိုတွားရောက်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမေလ30ရက်နေ့ဆွဲနဲ့သတင်းကြေညာချက်ထုတ်ပြန်ပါတယ်။မစ္စတာကယ်ရီဟာဇွန်လ2ရက်နေ့ကနေ4ရက်နေ့အထိပဲရစ်မြို့ကိုတွားရောက်ပြီးတော့ပြည်ထောင်နိုင်ငံကနေကမကထပြုလုပ်ကျင်းပမဲ့ဝန်ကြီးအဆင့်အရှိလေပိုင်းညီညာရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ပြည်ထောင်နိုင်ငံသားရေးဝန်ကြီးရမတ်အာယောနဲ့တွေ့ဆုံပြီးတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်း ISIL Islamic စစ်တေကြွတွေအပေါ်ညွန်ပေါင်းအဖွဲ့ရဲ့တံပြန်စစ်ဆင်ရေးဆောင်ရွက်ချက်တွေနဲ့တခြားအကြောင်းအရာတွေကိုဆွေးနွေးကြမယ်လို့ဆိုပါတယ်။အဲဒီကတဆင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာမွန်ဂိုလီးယားနိုင်ငံဦးလန်ပါတာမြို့ကိုတွားရောက်ပြီးတော့မွန်ဂိုလီးယားခေါင်းဆောင်တွေနဲ့တွေ့ဆုံပါလိမ့်မယ်။ခီးစဉ်အတွင်းမှာမစ္စတာကယ်ရီဟာမွန်ဂိုလီးယားလူငယ်တွေနဲ့တွေ့ဆုံပြီးတော့မေးမြန်းဆွေးနွေးပွဲတစ်ခုကိုပြုလုပ်မှာဖြစ်တယ်လို့မွန်ဂိုလီးယားရိုးရာယဉ်ကျေးမှုပွဲကိုလည်းတက်ရောက်မှာဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးလည်းဖြစ်ဝန်ကြီးဌာနရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဂျွန်ခရဘီကထုတ်ပြန်ကြေညာပါတယ်။မစ္စတာကယ်ရီဟာဇွန်လ5ရက်နေ့ကနေ9ရက်နေ့အတွင်းတရုတ်နိုင်ငံကိုတွားရောက်ပြီးတော့အမေရိကန်ဗန်ဒါရေးဝန်ကြီးဂျက်ကော့ဘ်ဂျီလူးနဲ့ရှစ်ကြိမ်မြောက်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမဟာဗျူဟာနဲ့စီးပွားရေးဆွေးနွေးပွဲ SNED ကိုသမ္မတဥဘမားရဲ့အထူးကိုယ်စားလှယ်အဖြစ်နဲ့တက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးတွေတိခမခင်ဗျာအမေရိကန်ဝန်ကြီးတွေဟာတရုတ်သမ္မတရှီကျင်းပင်ရဲ့အထူးကိုယ်စားလှယ်ဖြစ်ကြတဲ့နိုင်ငံတော်ကောင်စီဝင်ယန်ဂျီချီဒုတိယဝန်ကြီးချုပ်ဝန်ယန်းတို့နဲ့ပူးတွဲပြီးတော့ဆွေးနွေးပွဲကိုဥဆောင်ကျင်းပကြမှာပါ။တချိန်ထဲမှာပဲဝန်ကြီးကယ်ရီဟာတရုတ်နိုင်ငံဒုတိယဝန်ကြီးချုပ်လီယူယန်ဒေါင်းနဲ့အတူအမေရိကန်နဲ့တရုတ်နိုင်ငံတို့ကြား CPE လို့ခေါ်တဲ့ပြည်သူလူထုအချင်းချင်းထိတွေ့ဆက်ဆံရေးခုနှစ်ကြိမ်မြောက်နှစ်ပတ်လည်ဆွေးနွေးပွဲကိုတက်ရောက်ပါလိမ့်မယ် CPE ဆွေးနွေးပွဲကနှစ်နိုင်ငံပြည်သူတွေကြားချစ်ကြည်ရေးပညာရေးကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍအစရှိတာတွေကိုပုံမှန်ကောင်းမွန်စေဖို့အတွက်မြင့်တင်ပေးဖို့ဖြစ်တဲ့အကြောင်းသတင်းကြေညာချက်မှာထုတ်ပြန်ဖော်ပြထားပါတယ်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဟုတ်ကဲ့ခုနေ့မနက်ပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုအတားအဆီးဖြစ်နေတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့အတွက်အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကတောင်းဆိုလိုက်ပါရယ်။တမရဦးကျော်တင်ဦးဆောင်တဲ့အစိုးရရဲ့ဒီသတင်းလွတ်လပ်ခွင့်ကိုအားပေးတဲ့အစပြုခြေလှမ်းတွေကိုအသိအမှတ်ပြုကြိုဆိုရဲလို့မေလ31ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့အိတ်ဖွင့်ပေးစာထဲမှာပြောထားတဲ့တစ်ချိန်ထဲမှာပဲသတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေတွေကိုဦးစားပေးပြင်ဆင်ဖို့အတွက်တိုက်တွန်းထားပါတယ်။သတင်းသမားတွေအနေနဲ့စိုးရိမ်ကြောက်ရွံ့မှုမရှိဘဲသတင်းတွေကိုလွတ်လွတ်လပ်လပ်ထုတ်ပြန်နိုင်ကြဖို့အတွက်လက်ရှိဥပဒေတချို့ကိုပြင်ဆင်ရုပ်သိမ်းပေးဖို့အတွက် CPJ ကတောင်းဆိုထားပါတယ်။သတင်းလွတ်လပ်မှုဟာမဖြစ်မနေလိုအပ်တဲ့အတွက်မြန်မာအစိုးရတဲ့အနေနဲ့လိုအပ်တဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေကိုအမြန်ဆုံးလုပ်ပေးဖို့အတွက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကအိတ်ဖွင့်ပေးစာထဲမှာတိုက်တွန်းထားပါတယ်ရှင်။
2006ခုနှစ်ပင်လယ်ရေကြောင်းအလုသမားများနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံကပြီးခဲ့တဲ့သတင်းပတ်အတွင်းအတည်ပြုလိုက်တဲ့အတွက်မြန်မာပင်လယ်ကူးတင်မောသားတွေအတွက်ရပိုင်ခွင့်တွေပုံမကောင်းမွန်တဲ့ကာကွယ်မှုတွေရရှိတော့မှာဖြစ်တဲ့အကြောင်းနိုင်ငံတကာအလုသမားအဖွဲ့ ILO ကပြောပါတယ်နိုင်ငံတကာသဘောတူစာချုပ်ကိုနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကလက်မှတ်ရေးထိုးခဲ့ပြီးဂျနီဗာမှာရှိတဲ့ကုလသမဂ္ဂအလုသမားအဖွဲ့ရုံးချုပ်ကိုမေလ25ရက်နေ့မှာတရားဝင်လျှောက်ထားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဟာ ILO ပင်လယ်ရေကြောင်းအလုသမားများနိုင်ငံတကာသဘောတူစာချုပ်မှာအတည်ပြုခံရတဲ့85ခုမြောက်အဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါပြီ။မြန်မာနိုင်ငံအနေနဲ့2019ခုနှစ်မေလ18ရက်နေ့မှာစာချုပ်စတင်ပြီးတော့တက်ရောက်မှုရှိတော့မှာဖြစ်ပြီးမြန်မာအလန်တင်နဲ့တင်မောတွေမှာအလုလုကင်နဲ့ပင်လယ်ကူးတင်မောသားတွေရဲ့အခွင့်အရေးနဲ့ကာကွယ်မှုတွေပေးရမှာဖြစ်တယ်လို့သူ့ရဲ့စိတ်ကမ်းမှာစိုက်ကပ်ထားတဲ့တင်မောတွေကိုလည်းတတ်မှတ်တဲ့စံနှုန်းတွေနဲ့အညီဆောင်ရွက်ပေးရမှာဖြစ်တယ်လို့ ILO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မလေးရှားနိုင်ငံမှာလူဝေမှုကြီးကြပ်ရေးအာဏာပိုင်တွေသုံးတဲ့ကွန်ပျူတာစနစ်တွေအသုံးချပြီးတော့တချို့ခီးသည်တွေကိုလုံခြုံရေးအတားအဆီးမရှိနိုင်ငံတွေဝင်ရောက်နိုင်အောင်လုပ်ခဲ့တယ်လို့ဆိုတဲ့အရာရှိ15ယောက်ကိုအလုကနေထုတ်ပယ်လိုက်ပါတယ်။နောက်ထပ်14ယောက်ကိုယာရုကနေယာယီဖယ်ရှားထားတယ်လို့6ယောက်ကိုတော့စုံစမ်းစစ်ဆေးနေစမှာလဆမတို့အောင်ဆိုင်းထားတယ်လို့လူဝေမှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဆာကစ်ဂူရှမီကအင်္ဂါနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ လေဆိပ်တွင်ပါနိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ချိတ်ဆက်ထားတဲ့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနရဲ့ကွန်ပျူတာတွေမကြာခဏဖြစ်နေတာကိုအရာရှိတစ်ယောက်ကသတိထားမိခဲ့ပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးဌာနတွင်စုံစမ်းမှုတွေကိုလွန်ခဲ့တဲ့နှစ်ပတ်မှာစတင်ခဲ့တာပါ။အဲ့လိုမျိုး Interpol နဲ့ချိတ်ထားတဲ့ကွန်ပျူတာတွေပြက်ပြက်နေတဲ့အတွက် Interpol ရဲ့စောင့်ကြည့်ရေးစီးရင်ထဲမှာပါနေသူတွေဟာလုံခြုံရေးအတားအဆီးမရှိပဲမလေးရှားနိုင်ငံထဲကိုဝင်ထွက်နိုင်ကြတယ်ဆိုတာကိုစုံစမ်းတွေ့ရှိပြီးတဲ့နောက်အခုလိုမျိုးအရေးယူမှုတွေကိုလုပ်ခဲ့တာပါ။မလေးရှားနိုင်ငံရဲ့အဓိကလေဆိပ်တွေမှာနေတိုင်းလိုလိုကွန်ပျူတာစနစ်တွေပြက်ပြက်နေတာဟာအဲ့ဒီအရာရှိတွေတမင်ကြံစီလုပ်ထားတာဖြစ်အများကြီးဖြစ်နိုင်တယ်လို့ပြည်ထရေးဒုဝန်ကြီးကပြောပါတယ်ရှင်။
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော့နဲ့ကိုဥဆမ်းမွေဝေတို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါရမယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကလူပေါင်း45တန်းကျော်ဟာပုံစံမျိုးစုံနဲ့ခေတ်သစ်ကြေကျွံပြုခံနေရတယ်လို့ကမ္ဘာတဝန်းကျွံပြုခိုင်းစိန်မှုဆိုင်ရာအညွန်ကိန်း Global Slavery Index အစီရင်ခံစာမှဖော်ပြပါရှိပါတယ်။ကျွံပြုတ်ခိုင်းစေခံရမှုတွေဟာအာရှပစိဖိတ်ဒေသတွေမှာအများဆုံးဖြစ်ပြီးထိုင်းနိုင်ငံကငါးဖမ်းလုပ်ငန်းတွေမှာမြန်မာနိုင်ငံသားအများစုကိုကျွံပြုတ်ခိုင်းစေခံရတဲ့အခြေအနေကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်။ကမ္ဘာတစ်လွှားကျွံပြုတ်ခိုင်းစေခံရမှုပိုပြီးဆိုးဝါးလာနေတဲ့အနေအထားမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
။လူကုန်ကူးခံရမှုအတ္တမခိုင်းစေခံရမှုအကျွေးတံပြတာနဲ့အလိုမတူပဲဖိအားပေးလက်ထပ်ခိုင်းတာတွေဒါမှမဟုတ်လေစီးပွားဖြစ်လင်ကုန်ကူးကောင်းပုံပြတ်ခိုင်းစင်မှုပုံစံမျိုးမျိုးနဲ့ကျွံပြုတ်ခိုင်းစင်ခံရတဲ့ကဘာတလွားကကလေးငယ်တွေအမျိုးသမီးနဲ့အမျိုးသား45ဓာတ်သမ8တန်းရှိနေပြီးအရင်နှစ်ကထက်စာရင်28ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့အင်ကာနစ်ကထုတ်ပြန်လိုက်တဲ့2016ခုနှစ်အတွက်ကဘာတဝန်းကျွံပြုတ်ခိုင်းစင်ခံရမှုဆိုင်ရာအညွန့်ကိန်း Global Slavery Index ကဖော်ပြလိုက်ပါတယ်ဩစတြေးလျအခြေစိုက် Walk Free Foundation ကဒီအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။ကိုမကြိုက်တဲ့အလုပ်ကိုညှင်းပယ်နိုင်ခွင့်ထွက်ခွာသွားနိုင်ခွင့်မရှိတဲ့အခြေအနေမျိုးကိုကျွံပြုတ်ခိုင်းစေခံရခြင်းဖြစ်တယ်လို့ Walk Free Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူး Fiona David က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပြီးအာရှပစိဖိတ်ဒေသတွင်ဆိုးဝါးလာတဲ့အခြေအနေကိုလည်းအခုလိုထောက်ပြပြောဆိုသွားပါတယ်
။ What we see is surprisingly large numbersof people in some form of forced labor or even forced marriage in countries
that are kaiser khan ya myo alo mtu be ne prp let tat khan na myo lo myo pounsan a myo myo ne khit tit jee jwon pyu kaiser khan ya do yee twet ka tin mat ma tha la aw mya pya la da ko jama lo twei ya ba de di che ma so yin bangladesh nai ngan ga le pa win pyo lu paung ta tan kwe law ka atama kaiser khan ya de a ne tha myo ma shi ni ba de ဘာကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကကမ္ဘာတစ်လွှားကိုအဝတ်အထည်တွေအများဆုံးချုပ်လုပ်တင်ပို့နေတဲ့နိုင်ငံတစ်ခုဖြစ်နေလို့ပါကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအခြေအနေမျိုးရှိနေပြီးတော့လူပေါင်း2,000ခွဲလောက်အတ္တမခိုင်းစေခံနေရပါတယ်တချို့ကတော့ပုဂ္ဂလိကအိမ်တွေမှာအလုပ်လုပ်ကြရတဲ့အိမ်ကူတွေဖြစ်ပြီးတော့ကျွံပြုတ်ခိုင်းစေခံရမှုအများဆုံးအစုအဖွဲ့လည်းဖြစ်ပါတယ
်ကမ္ဘာပေါ်မှာကျွံပြုတ်ခိုင်းစေခံရတဲ့လူဦးရေအဆင့်အတန်းမှာတော့မြန်မာနိုင်ငံကလူဦးရေ9သိန်းကျော်နဲ့အဆင့်ဆက်နှစ်မှာရပ်တည်နေတယ်လို့လဲအစီရင်ခံစာကဖော်ပြပါတယ်။ထိုင်းနိုင်ငံကငါးဘန်းလုပ်ငန်းတွေမှာကျွံပြုတ်ခိုင်းစေခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုလဲအစီရင်ခံစာကထောက်ပြပါတယ်။ထိုင်းနိုင်ငံတွင်ငါးဘန်းလုပ်ငန်းတွေမှာအခကျွေးငွေမရဘဲခိုင်းစေခံရသူတွေကိုဇက်တိုက်ကဲတင်ပေးနေရဆဲဖြစ်ပြီးအခြေအနေကတော့ဆိုးဝါးနေဆဲဖြစ်တယ်လို့လဲထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးအဖွဲ့ကဦးကျော်တောင်းကပြောပါတယ
်။သူတို့ထုတ်တာကအခြားပေါင်းများစွာဒီမှာရှိနေတယ်လို့ကျွန်တော်ပြောနိုင်တယ်။ဘာကြောင့်လဲဆိုရင်ပြီးခဲ့တဲ့ဒီမေလ၈ခဏနေ့ကထိုင်းနိုင်ငံတောင်ပိုင်းစီရှုံခရိုင်ခနုံငါးဖက်လေဆိုင်မှာတစ်နှစ်ကနေ၃နှစ်နဲ့၄လအထိရောင်းစားခံနေရတဲ့မြန်မာနိုင်ငံသား73ယောက်ကိုကျွန်တော်ထိုင်းနိုင်ငံမြန်မာနိုင်ငံသားများဘုရားတွားရောက်ပြီးကြေတင်ခဲ့တယ်။ဇန်နဝါရီလ28ရက်နေ့ကကျွန်တော်တို့ဒီထိုင်းနိုင်ငံမှာနာမည်ကြီးပင်လေဆိုင်ကအပန်းကြီးစခန်းဖြစ်တဲ့ဖူကက်ကမ်းရှည်မှာအခန်းတစ်ခန်းလေးမှာပိတ်လောင်ထားတဲ့မြန်မာနိုင်ငံသားအလို့သမား32ယောက်ကိုကျွန်တော်တို့ကေထုတ်နိုင်ခဲ့တယ်။အဲ့ဒီအလို့သမားတွေဟာထိုင်းနိုင်ငံတောင်ပိုင်းရနောင်းကေဆေးစခန်းလေးမှာရှိတယ်။ကျွန်တော်သိရှိလေ့လာသလောက်ဆိုလို့ရှိရင်ကျွန်တော်တွေ့ဘူးသလောက်ကေထုတ်တဲ့အတွေ့အကြုံတွေကပြောမယ်ဆိုလို့ရှိရင်ထိုင်းငါးဘန်းလေတွေပေါ်မှာရှိတဲ့အလို့သမား90နဲ့ခနစ်ရာခိုင်နှုန်းလောက်ကလူကုန်ကူးခံရတဲ့မြန်မာအလို့သမားတွေဖြစ်တယ်
ခေတ်သစ်ကျွံပြုတ်ခိုင်းစေခံရသူအများဆုံးနိုင်ငံတွေကတော့အိန္ဒိယ တရုတ်ပါကစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ဥစ်ဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အစိုးရကဖော်ပြပါတယ်ဒီအစိုးရကရဲ့ရွေချက်ကတော့ကြေကျွံပြူခိုင်းစေခံရသူတွေရဲ့အခြေအနေကိုလူအများသိရှိပြီးထိရောက်တဲ့မူဝါဒတွေနဲ့တားဆီးဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့လည်းအစိုးရကစာကိုထုတ်ဝေတဲ့ Walk Free Foundation ကပြောဆိုထားပါတယ်ရှင
်။မတ်တင်ဂီထိုက်ပြောပြခဲ့တာပါ။အခုသတင်းလွတ်လပ်ခွင့်ဆိုင်ရာစောင်းပါတစ်ပုဒ်ကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံအတွင်းကိုလိုနီလက်ထက်ကလေးကရှိနေခဲ့တဲ့ကန့်သက်ထိန်းချုပ်တဲ့ဥပဒေတွေနဲ့အရင်အာဏာရှင်စစ်အစိုးရတွေလက်ထက်မှာပြဋ္ဌာန်းခဲ့တဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအတားဆီးဖြစ်စေတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့အမေရိကန်အခြေစိုက် CPJ သတင်းသဘာဝများကာကွယ်စောင့်ရှောက်ရေးအဖွဲ့ကသမရဦးထင်ကျော်ထံကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုအတားဆီးဖြစ်နေတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကမေလ31ရက်နေ့ရက်စွဲနဲ့သမရဦးထင်ကျော်ထံအိတ်ဖွင့်ပေးစာပေးပို့တောင်းဆိုလိုက်တာဖြစ်ပါတယ်။သတင်းသမားတွေအနေနဲ့စိုးရိမ်ကြောက်ရွံ့မှုမရှိဘဲသတင်းတွေကိုလွတ်လွတ်လပ်လပ်ထုတ်ပြန်နိုင်ကြဖို့အတွက်လက်ရှိဥပဒေတချို့ကိုပြင်ဆင်ရုပ်သိမ်းပေးဖို့ CPJ ကတောင်းဆိုထားပါတယ်။ Bob Dietz CPJ အဖွဲ့ကအာရှအစီအစဉ်လုပ်ငန်းညီနိုင်ရေးမှူးဖြစ်ပါတယ်။သူကမြန်မာနိုင်ငံအတွင်းကိုလိုနီခေတ်ခဲကတည်ရှိခဲ့တဲ့ဥပဒေတွေကိုဆက်လက်ကျင့်သုံးနေတာတွေ့ရတယ်လို့ပြောပါတယ်။
I think what happened was in Burma, we've seen the continuation of old colonial laws and more recent ones.
Mananga ba phit ni le so colonial upare ri go set let jin thong ni le apin ma cha de kin ga anarchian si so ya let the twin pya than ga le upare ri go ba pu twae jin thong ni da go twae ya ba de. Ari upare ri go chat chin pyan le yuk thin pe da go jin lo myin twae lo ba de.ဓာရီကိုပြန်လဲရုပ်သိမ်းပေးပြီးတဲ့နောက်မှာသတင်းတော်တွေကိုအပြစ်ပေးအရေးယူတာရဆိုင်ယူနေမှာပဲသူတို့ကိုအကာအကွယ်ပေးတဲ့ဥပဒေတွေပါပြဋ္ဌာန်းပေးသင့်ပါတယ
်အဲ့ဒီအထက်ကသူ့အနေနဲ့စိုးရိမ်မှုအဖြစ်အရဆုံးဥပဒေကတော့1923ခုနှစ်ကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံလျှို့ဝှက်လုပ်ငန်းဥပဒေဖြစ်တယ်လို့ဆိုပါတယ
် What are the bad laws that we're worried about is the 1923 Official Secrets Act and that's from the colonial era and that was frequently
ဒီရဥပဒေအထက်ကျွန်တော်အစိုးရိမ်ဆုံးဥပဒေကတော့ကိုလိုနီခေတ်1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေပဲဖြစ်ပါတယ်။တရင်နောက်တွေကိုဖန်ဆီးအရေးယူဖို့အဲ့ဒီဥပဒေကိုမကြာခဏအသုံးပြုခဲ့တာပါ။အဲ့ဒီဥပဒေနဲ့ပဲ Unity Journal ကတရင်နောက်5ဦးအရေးယူခံခဲ့ရတာဖြစ်ပါတယ်။နောက်တစ်ခုကတော့2004ခုနှစ် Electronic ဆက်သွယ်ရေးဥပဒေဖြစ်ပါတယ်။အဲ့ဒီဥပဒေအရလူငုံရေးစီးပွားရေးယဉ်ကျေးမှုနဲ့တည်ငြိမ်အေးချမ်းမှုကိုထိခိုက်စေတယ်လို့အစိုးရကယူဆတဲ့သတင်းအချက်အလက်တွေကိုအင်တာနက်နဲ့တခြား Electronic Media တွေအသုံးပြုပြီးပေးပို့လက်ခံတာကိုလုံးဝတားမြစ်ထားတဲ့ဥပဒေဖြစ်ပါတယ်။အဲ့ဒီဥပဒေအရထောင်ဒဏ်15နှစ်အထိကြာခံနိုင်ပါတယ
်။ဒါပေမဲ့သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအသစ်လက်ထက်အတွင်းသတင်းလွတ်လပ်ခွင့်ကိုအားပေးတဲ့အစပြုခြေလှမ်းတွေတွေ့လာနေရတယ်လို့သူကဆက်ပြောပါတယ်။လုပ်ငန်းလိုင်စင်တွေကိုရုပ်သိမ်းပြီးလုံခြုံတည်ငြိမ်ရေးကိုပါထိပါမယ်ဆိုရင်သတင်းထုတ်ပြန်မှုကိုတားမြစ်နိုင်တဲ့2014ခုနှစ်ပုံနှုတ်ထုတ်ဝေရေးဥပဒေကိုလည်းပြင်ဆင်ဒါမှမဟုတ်ရုပ်သိမ်းပေးဖို့အတွက်လည်း CPJ ကတောင်းဆိုပါတယ်။ဒါအပြင်2013ခုနှစ်ဆက်သွယ်ရေးဥပဒေဟာသတင်းသမားတွေကိုအကြောင်းပြဖမ်းဆီးထောင်ချနိုင်တဲ့အတွက်ပြင်ဆင်သင့်တယ်လို့ CPJ ရဲ့အိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။အချုပ်ကြစဉ်တည်ဆုံးသွားခဲ့တဲ့သတင်းသမားကိုပါကြီးကိုဆွတ်ဆွဲဖမ်းဆီးခဲ့တဲ့1908ခုနှစ်မတရားအသိဥပဒေကိုပယ်ဖျက်ဖို့ CPJ ကတောင်းဆိုလိုက်သလိုကိုပါကြီးတည်ဆုံးရတဲ့အမှုမှန်ကိုလွတ်လပ်စွာစုံစမ်းပြီးတာဝန်ရှိသူတွေကိုတရားမျှတစွာဆောင်ရွက်ဖို့လဲ Bob Dietz ကပြောပါတယ
် I think it will be interesting and this will be a test of the sincerity of the government and the strength of the government
ကိုပါကြီးအမှုကိုစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုဥပဒေအရအရေးယူနိုင်ရေးဆောင်ရွက်တဲ့နေရာမှာအစိုးရဘက်ကဘလောက်ထိရိုးသားစွာလှုပ်ဆောင်နိုင်မလဲဆိုတာနဲ့စစ်တပ်ကလည်းလွှတ်တော်ထဲမှာပါဝင်ပြီးဩဇာကြီးမားနေသေးတဲ့ကိစ္စတွေဟာစိတ်ဝင်စားစရာကောင်းတဲ့အချက်တွေဖြစ်ပါတယ်ကိုပါကြီးကိုဖမ်းဆီးခဲ့တဲ့1908ခုနှစ်မတရားအသိဥပဒေကိုပယ်ဖျက်ဖို့ကျွန်တော်တို့အနေနဲ့တောင်းဆိုနေတာအပြင်သူဘာကြောင့်သေဆုံးခဲ့ရလဲဆိုတဲ့အပြစ်မှန်ရရှိနိုင်ဖို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုကြံရစ်သူရဲ့ဇနီးနဲ့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်မှာဖြစ်ပါတယ
်။တရင်သမားတွေဖမ်းဆီးထိန်းသိမ်းခံရတဲ့စင်းစရာတွေကို CPJ ကမှတ်တမ်းစတင်ပြုစုခဲ့တဲ့1992ခုနှစ်ကစလို့လက်ရှိ NLD အစိုးရကပြီးခဲ့တဲ့ April လအတွင်းအကျဉ်းသားတွေကိုပြန်လည်လွတ်ပေးခဲ့တဲ့အချိန်မှာသတင်းသမားတွေပါပြန်လွတ်ပေးလိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာအကျဉ်းချခံထားရတဲ့သတင်းမီဒီယာသမားတယောက်မှမရှိတော့ဘူးလို့ CPJ ကပြောပါတယ်။လက်ရှိပြန်ကြားရေးဝန်ကြီးဒေါက်တာဖင်မြင့်ကတော့အဲ့ဒီလိုသတင်းမီဒီယာလွတ်လပ်မှုအပေါ်ကန့်သတ်ချုပ်ချယ်တဲ့ဥပဒေတွေကိုပြင်ဆင်နိုင်ရေးအတွက်အတတ်နိုင်ဆုံးစ조사ဆောင်ရွက်သွားမယ်လို့ပြောဆိုထားပြီးဖြစ်တယ်လို့ Broadcast Media ဥပဒေပြင်ဆင်နိုင်ရေးဆိုင်ရာဒုတိယအကြိမ်မြောက်နီနော့ဖလေဝဲကိုဝန်ကြီးဒေါက်တာဖင်မြင့်ကဦးဆောင်ကျင်းပပေးခဲ့ပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်။အရင်သမရဥသိန်းစိန်ဆိုရလက်ထက်ကမြန်မာနိုင်ငံကြောက်မြရနာလုပ်ငန်းရှင်များအတင်းရဲ့ရန်ပုံငွေတွေကယူရိုငွေတန်း90ကျော်ကွာမှုနဲ့ပတ်သက်လို့ကြောက်မြရနာလုပ်ငန်းရှင်တွေက NLD အစိုးရကိုရောလွှတ်တော်ကိုပါမေလ29ရက်နေ့ကတိုင်ကြားစာပေးပို့ခဲ့ပါတယ်။အသင်းရဲ့ဒုတိယဥက္ကဋ္ဌဦးမြင့်ဟန်ကတော့ရန်ပုံငွေစီးရင်ယူရိုငွေတန်90ကျော်ကွာဟမှုမှာတန်90ကျော်ကွာဟမ်ဦးတိုင်ကြားစာမှာသမရဟောင်းဦးသိန်းစိန်နဲ့ဝန်ကြီးတချို့ကိုယူရိုငွေတန်နဲ့ချီပြီးကြောက်မြရနာလုပ်ငန်းရှင်တွေကအသင်းကထုတ်ပေးခဲ့တဲ့အကြောင်းလည်းဖော်ပြထားပါတယ်။အသင်းရဲ့ဥက္ကဋ္ဌဦးမြင့်ဟန်ကတော့ရန်ပုံငွေစီးရင်ယူရိုငွေတန်90ကျော်ကွာဟတယ်ဆိုတဲ့အချက်ဟာမမှန်ကြောင်းနဲ့လုပ်ငန်းရှင်တွေတိုင်ကြားတဲ့အချက်ဟာရန်ပုံငွေတွေဘလို့သုံးစွဲတယ်ဆိုတာထင်သာမြင်သာရှိအောင်တင်ပြခဲ့တာသာဖြစ်တယ်လို့ VOA ကိုပြောပါတယ်။လက်ရှိတပ်ထုတွေဝန်ကြီးဌာနကနေစတင်စစ်ဆေးနေတာနဲ့ပတ်သက်လို့မိုင်းအင်ဂျင်နိုင်ကမေးမြန်းရမှာဦးမြင့်ဟန်ကအခုလိုစပြောပါတယ်ရှင်
။ဆက်ဆက်တာကဦးရင်းမှုစီးပြီးဥကြတိဥဇဝကပေါ့နော်နောက်ပြီးတော့ဥဖုံးမြအောင်ဥထုံးအောင်အဲ့လိုတော့ပြပါဆိုတော့လိုက်တယ်ဆိုတော့ကျွန်တော်ပေါ့နော်ဒီချက်တရားတော့ကျွန်တော်ဟိုစားပေါ့နော်ဒီက30ရဲ့အခါမှာပြင်းလင်းနေတာဟိုမရှိလိုက်တဲ့အခါကျတော့ဒီတိကျင်သွားတဲ့ချက်တွေပေါ့နော်ငါတက်ကတော့ဒီဝါမဆက်ကိုဖြည့်ရှင်းပြဖို့ပေါ့နော်အဲ့တော့ဝါမဆက်အားလုံးဘယ်လိုရလဲဘယ်လို30ရဲ့ဆိုတော့ဒီကတိကျင်လို့
အဓိကနောက်တစ်ချက်ကဒီတိုင်ကြားစာတွေမှာအဓိကထောက်ပြထားတာဒီဥသိန်းစိန်ကိုဒီယူရိုငွေ9တန်းထုတ်ပေးတဲ့ကိစ္စလည်းပါတယ်ဆိုတာလေအဲ့ဒါလေးလည်းရှင်းပြပေးပါဦးရှင
်ဟုတ်တယ်အဲ့ဒါကကျွန်တော်တို့သိချက်ဆိုဒီတော့မရမသိဘူးကျွန်တော်တို့ကြားတဲ့ဥစ္စာမရှိဘူးကြားတဲ့ဥစ္စာကိုသိရတယ်သိရတယ်ဒါကြောင့်မှတ်ရတာပါဒါကျွန်တော်တို့မသိဘူး
အမတ်ကြီးကဒီလက်ရှိတာဝန်ယူထားတဲ့အမှုဆောင်အဖွဲ့အနေနဲ့မသိတာလားဒီ UOV 9တန်းကတကယ်ပဲထုတ်သွားတာလားမထုတ်ဘူးလား
ထုတ်တော့မထုတ်တော့ကျွန်တော်မသိကျွန်တော်တို့ပေါ့ကျွန်တော်တို့မသိဘူးပြဥစုပေးလို့ဟာဒီကကျွန်တော်တို့မသိဘူး UOV 9တန်းလို့ UOV ကတိကျနေပြန်လို့ဒီကျန်လို့ဆိုလို့ကျွန်တော်ကတော့တရားလိုက်တာတရားလိုက်တဲ့ခါကျတော့ဒီဥစ္စာတွေအကုန်ပြုစုလိုက်တာသူကြည့်ကြဦးရတယ်ဘယ်လိုလဲသူကြည့်ပြုစုလိုက်တာပေါ့နော်သာတော့လည်းကျွန်တော်လည်းအကုန်လုံးတို့သူကြပါလေဘယ်လိုလုပ်ရလဲအားရအရှိလေဘယ်အရေးပေါ်လို့မြင်တော့မရှိလို့ဆိုပြီးတော့စောင်းစမ်းပြီးတော့တက်လိုက်တာပေါ့အ
ဲ့တော့ဒီအသင်းအနေနဲ့ဒီရန်ပုံငွေကိုတုံးဆွဲတာတော့တပိုင်းပေါ့နော်ဒီအသင်းရန်ပုံငွေမှာကွာဟနေတဲ့ငွေတန်း80ကျော်ကွာဟနေတဲ့ကိစ္စဟိုကပေါ်ပေါက်လာရတဲ့အဟာကိုလည်းပြောပြပေးပါရှင်အဓိကလေ
ကျွန်တော်ကကွာဟနေတာပုံကြီးရဆိုးရမကွာဘူးကျွန်တော်လူရက်ဆင်းกว่าဆင်းกว่าနေတာမဟုတ်ဘူးဘယ်လိုဖြစ်သွားလဲဆိုတော့ကျွန်တော်သုံးဆွဲတဲ့ခါမှာဟိုအခုဘုရားအေဒီပို့ဆိုတော့သုံးဆွဲလိုက်အေဒီပို့တဲ့သုံးလိုက်တယ်ငါတော့ဘာမှမကုန်လေ၄ကျော်ငါတော့ကုန်ဒါကျွန်တော်တို့ကအဲ့လိုကုန်တဲ့ခါမှာကျွန်တော်ကမတိလိုက်ကျွန်တော်တို့မတိမတိလေဆိုတော့အခုတော့ဘောကဥစ္စာသူဘယ်လိုဆောင်းနေလဲလို့လဲဒါတော့ဆိုပြီးတော့သူကအပါလေးဟိုလုတ်ခိုင်းလိုက်လို့ပြောပေါ့နော်ဟုတ်ကဲ့ဒါလည်းမသိရတဲ့သူလုပ်တာပေါ့နော်အဲ့တော့ကျွန်တော်ဒီထဲမှာပတ်စံဒီပတ်စံဒီမှာဒီကျွန်တော်ဘာသာရေးလူမှုရေးတပတ်ခွေးအနေနဲ့လုပ်တာပေါ့နော်အဲ့အဲ့လိုလုပ်ရတဲ့ခါမှာဒေါ်လာအဝေးတော်ရှိပါတယ်အကြက်တန်းအားလုံးကျွန်တော်ရှိရတယ်အ
ဲ့တော့စီးရင်ပြောင်းနေရ
တယ်အဲ့
တော့စီးရင်ပြောင်းနေတယ်လို့
ပြောစီးရင်ပြောင်းတယ်ဘာတစ်ခုမှဘာတစ်ခုမှစီးရင်မပြောင်းဘူးကစီးရင်အကုန်ရှိတယ
်အဲ့တော့
စီးရင်အကုန်ရှိတယ
်ဟုတ်ကဲ့
တော့အဓိကကတော့သူဘာဖြစ်လို့ဗာပြရလဲဆိုတော့ခါကြတော့ဗာဖြစ်လို့သူဗာပြလို့ဗာဖြစ်နေလို့ဆိုတော့ခါကြတယ်သူကဟိုကျွန်တော်တို့ခံရရပေါ့နော်တရှိတိုင်ပြလဲဆိုတော့အမိကတော့တိုင်လိုက်တော့ဒါဟိုသူတို့မသိရခါကြတာဒါတွေဘယ်လိုများရှင်းပြတော့အဲ့လိုပဲစေးပြောက်တယ်လက်စားထားတဲ့ဒါတွေဖိုးပြိုက်တယ်လို့သူကထင်နေရပါတကယ်အဲ့လိုမဟုတ်ဘူးဖိုးပြိုက်တယ်လို့မဟုတ်ပျောက်သွားလဲမဟုတ်ဘူးအကောင်ကစဉ်အတိအကျရှိတယ်အဲ့ဒီကဘာပါကျွန်တော်တို့လူကျင်လာကျွန်တော်ကဒီစေးပြောက်တာပျောက်တယ်လို့ကျွန်တော်ကဆိုလိုတာမဟုတ်ဒါကြီးဘယ်လိုတော့ဘယ်လိုခွဲလို့တုံးဆိုးလို့ဆိုတော့ကျွန်တော်ပြည်ကျင်လို့ပြင်တာအဲ့ဒီခါမှာကျတော့ဒီကေဟိုဥစ္စာပေါ့ကျွန်တော်တို့ရဲ့အရင်လက်ထက်တည်းကခါကျတော့ကျွန်တော်တို့လည်းဝေးတဲ့ခါကျတော့ကျွန်တော်တို့လက်ထက်မှာလည်းမဟုတ်တော့ခါကျတော့ကျွန်တော်တို့အတိအကျမသိဘူးပေါ့ဒါကြောင့်ကျွန်တော်တို့ဒီကနောက်ပိုင်းမှာလည်းအခုကျွန်တော်ဦးရုံးလူလက်ထက်ထဲမှာကျွန်တော်တို့မရှင်းရတယ်ကျွန်တော်တို့ပြည်ကျင်တာပေါ့နော်
ကြောင်မြေရနာဥက္ကဋ္ဌဦးမြင့်ဟန်ပြောပြခဲ့တာပါရှင်။ရန်ကုန်မြို့ရဲ့မြို့ပြစနစ်ဟာနှစ်ပေါင်းများစွာကြာအောင်ယိုယင်းပျက်စီးနေကြတာမလို့ပြန်လည်ပြင်ဆင်ဖို့အချိန်ယူရမှာဖြစ်ပြီးရန်ကုန်တိုင်းအစိုးရကအကောင်းဆုံးဖြစ်ရှင်းနေသလိုပြည်သူတွေဝိုင်းဝန်းပါဝင်ကြဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ VOA သတင်းတောက်ကိုစီသူကသတင်းပေးပို့ထားပါတယ်ရှင်
။ရာသီဥတုကိုလိုက်ပြီးတော့ပူတဲ့အခါမီးပြတ်တာမိုးရွာတဲ့အခါမှာရေရှမ်းတာတွေအမြဲဖြစ်လေရှိတဲ့ရန်ကုန်မြို့ကိုမြို့ပြအင်္ဂါရက်နဲ့ညီဖို့အတွက်ရန်ကုန်တိုင်းဒေသကြီးအစိုးရကကြိုးစားနေပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့ရဲ့မြို့ပြစနစ်ဟာနှစ်ပေါင်းများစွာတဖြည်းဖြည်းချင်းပျက်စီးယိုယွင်းလာခဲ့တာကြောင့်ပြည်ပြင်းမုံမံကြီးလုပ်ငန်းတွေမှာအခက်အခဲတွေစိန်ခုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောပါတယ်။ပြီးခဲ့တဲ့လပိုင်းမိုးမကျခင်အချိန်တွေမှာလက်စစ်မီးမကျခဏပြတ်တောက်ခဲ့တာဟာလက်စစ်တအားထုတ်ပေးနိုင်မှုနဲ့တုံးဆွဲအားမမျှတတာအပြင်လက်စစ်တအားပေးဆိုင်ုံတွေရဲ့အားနည်းချက်မြေအောက်တအားလိုင်းတွေရဲ့ချိုးယွင်းမှုတွေကြောင့်ဖြစ်ခဲ့ရတယ်လို့ရန်ကုန်တိုင်းလက်စစ်တအားပေးကော်ပိုရေးရှင်းကသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပါတယ်။ယူရင်းနေတဲ့လျှက်စစ်တအားဖြန့်ပြွေးစနစ်ကိုပြုပြင်နိုင်ဖို့အတွက်ဒေသအစိုးရအနေနဲ့အများဆုံးစူးစမ်းနေတယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကြေညာပြပါတယ
်။ရန်ကုန်မြို့မှာရှိနေတဲ့လျှက်စစ်ကြီးဂျိုးလိုက်နေတဲ့အခြေအနေဒီအားလုံးမြင်ပြီးအခြေအနေဖြစ်ပါတယ်။ကျွန်မအပြင်ထွက်လာအားလုံးတွေ့ရပါလိမ့်မယ်။အခြေအနေပြတ်ကြနေပါလား။ဒီအခြေအနေကပြေးထားချက်ပဲဖြစ်ပါလား။ဒီအခြေအနေကိုပြင်ပြင်ဖို့အတွက်ဘီလီယံပေါင်းများစွာသောငွေကြေးတွေပါပါလိမ့်မယ်။ဒီအတွက်ကျွန်တော်တို့ရုံးကအဝင်လေးလေးပဲပြောပြရစီဒီအခြေအနေတွေအားလုံးမှာကျွန်တော်တို့ရလာတဲ့အခြေအနေပဲဖြစ်ပါတယ်ဒီကနေကျွန်တော်တို့စတင်ရုံးထွက်မှာဖြစ်ပါတယ်ရုံးထွက်နိုင်ဖို့အတွက်ကျွန်တော်တို့ကြိုးပမ်းနေပါတယ
်ဒါ့အပြင်မိုးရွာလာတာနဲ့အမျှလမ်းတွေပေါ်ရေကြီးရေရှမ်းတာတွေမကြာခဏဖြစ်တာတွေဟာလည်းမြို့ပြစနစ်ရဲ့ရေစီးမြောင်းတွေအတွင်းအမိုက်တရက်တွေပိတ်ဆို့နေတာကြောင့်ရန်ကုန်မြို့နေပြည်သူတွေစီကန်းရှိကြဖို့ဝိုင်းဝန်းပါဝင်ကြဖို့ဝန်ကြီးချုပ်ကတိုက်တွန်းပါတယ်ဒါ့အပြင်ရေနှုတ်မြောင်းတိစောက်မှုတွေနဲ့မြို့ပြရေလွဲစနစ်တွေကိုလည်းပြုပြင်ရလိမ့်မယ်လို့ဝန်ကြီးချုပ်ကပြောပါတယ်
ပြီးခဲ့တဲ့ကြက်ပိုင်းမှာမြောင်းထုရဲ့ online ပြူကြပါ online ပြူကြမှုပေါ်မှာမထင်မှတ်တော့ဆော့လုပ်ထားတော့တော်ထူးကြပါလေတန်တစ်ချောင်းမှမပေါ့ဒီအတွက်ဒီမြောင်းကိုစနစ်တကျပြန်တိဆောက်ဖို့ကျွန်တော်တို့လုပ်နေပါဒါကျွန်တော်ပုံပုံလေးလေးပြောတာပါဒီမြောင်းတိအကုန်လုံးကိုပြန်တူးနိုင်ဖို့အတွက်အခုလမ်းမဘေးမှာမြောင်းလေးတစ်ခုကိုရေးမြေအမိုက်ဆယ်ဖို့ဆိုပြီးကားလေးချက်ခဏတော့ပြုတ်တင်လိုက်ပြီးထွက်သွားလိုက်ကျွန်တော်တို့ပတ်စံဘီလီယံနဲ့ကြည့်ပြီးကုန်ဆုံးတယ်ကာလကြာချင်ခဲ့ပါအခုကျွန်တော်တို့ဒီပတ်စံကြီးတိရောက်အောင်သုံးနိုင်ဖို့အတွက်မျက်မြင်ကျွန်တော်တို့တွေ့မယ်ဒီတူးမှုကိုကုန်ကြစိတ်ကိုကျွန်တော်တို့ပြင်မယ်စစ်စစ်နဲ့ဒီအခြေအနေမျိုးကျွန်တော်တို့
ရန်ကုန်မြို့နေပြည်သူတူးဖြစ်တဲ့အငားရင်မောင်းဦးမင်းအောင်ကတော့မြို့ပြစနစ်ပြန်လဲတိဆောက်ရေးဟာအချိန်ယူရလိမ့်အောင်မယ်လို့သူ့အမြင်ကိုပြောပြပါတယ
်အပြောင်းလဲရတော့ဆက်ချင်းမလို့ခြင်းပါဘာပဲဆိုတော့နေပေါ်94နှစ်လောက်ပျက်စီးသွားရဲ့ဟာဘယ်တော့မှပုံမှာ Facebook ထဲမှာကတ်တုံးနဲ့တွေ့တယ်အခုလင်ယူခုတောင်းမွေးလို့မရဘူးသူကြီးစရာလေးပေါ့နော်အဲ့လိုပုံစံပဲအဲ့တော့ဒီ9နှစ်နဲ့တော့မှပြီးမယ်မပြီးဘူးဆိုတာရက်တွေကတော့မပြောနဲ့တော့9နှစ်နဲ့တော့တိတ်ပြီးတော့မလွယ်ကူဘူးလို့မြင်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလက်စစ်မီမကြာခဏပြတ်ခဲ့တဲ့အပေါ်မှာကြိုတင်အကြောင်းမကြားတာတောင်ရှိသူတွေကအကြောင်းပြချက်ခံခံလုံလုံမပြောခဲ့တာတွေအပေါ်မှာရန်ကုန်မြို့ကန်တွေကမကျေနပ်ခဲ့ကြပါဘူး။ဝင်းကြီးချုပ်ဖြိုးမင်းသိန်းကတော့နောက်ပိုင်းမှာလက်စစ်မီပြတ်တောက်တာပြုပြင်လုပ်ငန်းဆောင်ရွက်တာတွေအတွက်ပြည်သူတွေကိုအချိန်မီကြိုတင်အကြောင်းကြားသွားမယ်လို့ကြေညာပြုခဲ့ပါတယ်။အ
ာသတင်းမီဒီယာတွေကိုအခုမှအသိပေးတာ။နောက်ဖြစ်တာနဲ့ချက်ချင်းအသိပေးနိုင်အောင်ကျွန်တော်တို့လုပ်ပါ။ဘာကြောင့်လဲဆိုတော့တိမှဖြစ်ပါ။တိမှပြည်သူလူထုကအခုမီးပယ်နေရတယ်ဖြစ်မယ်ဆိုတဲ့အခြေအနေတွေကိုလည်းကျွန်တော်တို့အမြန်ဆုံးတိအောင်ကျွန်တော်တို့ပြောပါ။ဘာကြောင့်လဲဆိုဒီမှာဒီအချိန်မှာသူမင်းချက်တဲ့ဟိုဒီအချိန်မှာရေမတင်သေးဘူးဒီအချိန်မှာဘာမှမလုပ်သင့်ဘူးဆိုသူစီမံနိုင်မှာဖြစ်ပါဘူးဒါပေမဲ့ကျွန်တော်တို့ရဲ့ဖေးထားချက်နဲ့ကျွန်တော်တို့လုပ်နိုင်တဲ့အခွင့်အလမ်းကိုကျွန်တော်တို့သိထားဖို့လိုပါတယ
်ရန်ကုန်တိုင်းလျှက်စစ်တာဘေးကော်ပိုရေးရှင်းအနေနဲ့နိုင်ငံတကာနဲ့ကမ္ဘာပံရဲ့အကူအညီယူပြီးတော့ရန်ကုန်မြို့မှာထပ်မံလိုအပ်နေတဲ့လျှက်စစ်တာအားတွေတိုးချဲ့ဖြန့်ဖြူးပေးနိုင်ဖို့ကြိုးစားနေတယ်လို့လျှက်စစ်တာဝန်ရှိသူတွေကပြောပါတယ်ဒါ့အပြင်လာမယ့်နေရာဒီမှာရန်ကုန်တိုင်းဒေသကြီးအတွင်းလျှက်စစ်ပြတ်တောက်မှုရုံနဲ့အောင်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့ရန်ကုန်တိုင်းလျှက်စစ်တာဘေးကော်ပိုရေးရှင်းတို့ကသတင်းစာရှင်းလင်းပွဲအတွင်းကြေညာပြောကြားခဲ့ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2016ခုနှစ်ဇွန်လ1ရက်ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ24 32နဲ့40တို့ကနေနားဆင်နိုင်ကြပါတယ်ရှင်။ဒီချိန်ပိုင်းအတွင်းမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါနေ့တိုက်ရိုက်လေလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်မှာတော့
စားတော့ဆိုင်ကအရင်နဲ့တွဲရောင်းတယ်ပေါ့။လူတွေအလွယ်တကူရတဲ့ခါကျတော့အရက်ပြဿနာရှိတယ်။ဆွဲလာတော့လေကုသရမယ်အကြောင်းကောင်းကောင်းမရှိဘူး။ဌာနကောင်းကောင်း
မြန်မာလူငယ်တွေမူရဆွေးဆွဲနေတဲ့ပြဿနာကိုကင်တွယ်ဖြစ်ရှင်းရင်းနဲ့ပတ်သက်လို့ဒေါက်တာမြင့်ဦးရဲ့ဆွေးနွေးချက်ပါ။အဲ့နောက်အခုအရင်ဆုံးတော့ဒီကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ကောက်နှုတ်စူးစီးပြီးမနန္ဒချမ်းနဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ပေးထားပါတယ်ရှင်။
လူခွေလှုပ်ရှားမှုတွေကိုကြွေးကြော်တန်တတ်တတ်ထက်လက်တွေ့လှုပ်ပြဖို့တောင်းဆန်းစုကြည်ကိုတိုက်တွန်းထားတဲ့ Human Rights Now is not a slogan ဆိုတဲ့ခေါင်းစဉ်နဲ့စောင်းမကိုတော့ Huffington Post blog မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုရှိရှိခေါင်းဆောင်မှုပေးနိုင်မှုအရေးတကြီးလိုအပ်နေတဲ့အကြောင်းစောင်းမရှင် American လူခွေလှုပ်ရှားသူ Jack Haley ကအစချီရေးသားထားပါတယ်။ခေါင်းဆောင်တရားဟာတိုင်းပြည်တစ်ခုကိုကိုစားပြုအတိတ်ပဲဖွင့်ဆိုနိုင်တယ်လို့တိုင်းပြည်တွေရဲ့အတက်အကျကိုလည်းဖန်တီးနိုင်တဲ့အကြောင်းတောင်အာဖရိကနိုင်ငံခေါင်းဆောင်ဟောင်းနယ်ဆင်မန်နဲလာနဲ့ဇင်ဘာဘွေခေါင်းဆောင်ရောဘတ်မူဂါဘီတို့ရဲ့စန့်ကျင်မဲ့နိုင်ငံရေးလမ်းစဉ်တွေကိုနှိုင်းယှဉ်ရေးသားထားတာပါမြန်မာနိုင်ငံမှာလည်းဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအရမြင့်မြတ်တဲ့လမ်းကိုသာရှောင်လန်းလိမ့်မယ်လို့သူ့အနေနဲ့ယုံကြည်ထားတဲ့အကြောင်းလဲစစ်အစိုးရတွေလက်အောက်ဖိနှိပ်မှုတွေနဲ့ကြုံရချိန်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ဘူးတဲ့စောင်းမရှင်ကရေးပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့အခုခါတိုင်းပြည်ကိုဦးဆောင်နိုင်ပြီဖြစ်ပေမဲ့လည်းတချင်းကနေဆက်ဒေတာတွေမှာခြေဆိုင်ပြီးမြမအစိုးရကိုတော်လန်နေကြတဲ့လူမျိုးစုလက်နက်ကင်ပြဿနာတွေကဆလို့ရိုဟင်ဂျာအရေးကိစ္စအဆုံးဖြည့်ရှင်းစရာတွေအများအပြားရှိနေတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အများကကြီးညိုခံရသူဖြစ်ပေမဲ့လည်းရိုဟင်ဂျာတွေရတဲ့နဲ့လူအခွင့်အရေးကိုမဖြည့်ရှင်းနိုင်ရင်တော့လေးစားမှုတွေဆုံးရှုံးရလိမ့်မယ်လို့လည်းဆိုထားပါတယ်။တောင်အာဖရိကခေါင်းဆောင်မန်ဒဲလာလိုလူအများလေးစားကြီးညိုခံရတဲ့လမ်းကိုလျှောက်ဖို့ရွေးချယ်မယ်ဆိုရင်တော့လူခွင့်ရေးတွေကိုမဖြစ်မနေလေးစားလိုက်နိုင်ရမှာဖြစ်ပြီးအထူးသဖြင့်ဒီမိုကရေစီခေါင်းဆောင်နိုဘဲဆုရှင်တယောက်အနေနဲ့လုံရမဲ့တာဝန်တရဖြစ်တယ်လို့လည်းဆောင်းမရှင်ကညီကုန်းချုပ်ရေးသားထားတာကိုတော့ huffingtonpost.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ Bangkok wants what army bases withdrawn from Thai territory ဆိုတဲ့ခေါင်းစဉ်နဲ့ The Airwadi online မှာဆောင်းမရှင်ဆော့ရနိုင်ကထိုင်းပြည်ပေါ်မှာရှိနေတဲ့ UWSA ဝတ်တပ်ဖွဲ့ရဲ့အခြေစိုက်စခန်းနဲ့ရုပ်သိမ်းပေးဖို့ထိုင်းစစ်တပ်ကမြန်မာစစ်တပ်ကိုတောင်းဆိုလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာကျင်းပတဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေရဲ့အစည်းအဝေးအတွင်းတောင်းဆိုခဲ့တာဖြစ်ပြီးဒီတောင်းဆိုမှုဟာမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ခီးစဉ်အပြီးရပ်ပိုင်းအတွင်းမှာပဲထွက်ပေါ်လာတာပါ။အင်အား 3,000 အထိရှိမယ်လို့ခန့်မှန်းထားတဲ့ UWSA ဝတ်တပ်ဖွဲ့ဟာရခိုင်မြန်မာအစိုးရနဲ့1989ခုနှစ်မှာအပြစ်ခတ်ရဆေးရေးလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်ကြောင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင် KI နဲ့နယ်ချင်းဆက်နေတဲ့ရှမ်းပြည်တောင်ပိုင်းတစ်လျှောက်မှာတင်အင်အား 1,000 လောက်ရှိနိုင်တယ်လို့ခန့်မှန်းထားတာပါ။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေနဲ့ရော UWSA နဲ့ပါနိစတူတူဦးကတော့ထိုင်းနယ်သားမှာရှိတဲ့သူတို့ရဲ့အခြေဆက်စခန်းတွေကို UWSA ကရုပ်သိမ်းပေးလိမ့်မယ်လို့မထင်ကြောင်းမြန်မာစစ်တပ်ကလည်းအရင်ကအလားတူတောင်းဆိုခဲ့မှုပေမဲ့ဘာမှဖြစ်မလာတဲ့အကြောင်းအေယာဝတီမဂ္ဂဇင်းကိုပြောပါတယ်။ထူးခြားမှုတစ်ခုကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ထိုင်းနိုင်ငံကနေပြန်လာပြီးရပ်ပိုင်းအတွင်းမှာတင်ရှမ်းပြည်တောင်ပိုင်းမိုင်းတုံနဲ့မိုင်းဆက်ဒေသတွေမှာမြန်မာစစ်တပ်အင်အားတိုးချဲ့လာတာကိုတွေ့ရတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဒါဟာစစ်အတွက်ကြိုတင်ပြင်ဆင်မှုပုံစံဖြစ်နေပြီးအဆုံးသတ်မှာတော့ဝတ်တပ်ဖွဲ့ကရှမ်းပြည်နယ်စပ်မှာနှစ်နေရာတရုတ်နဲ့နယ်စပ်ဝအထုဒေသမှာအဓိကထိန်းချုပ်ထားတယ်ဆိုတာနဲ့ညှိကုံချုပ်ထားပါတယ်
။ Myanmar needs to get dialogue going with students, teachers, education minister ဆိုတဲ့ခေါင်းစဉ်နဲ့ Channel News Asia မှာဆောင်းမရှင်မေဝေါင်းကမနစ်ကဆန္ဒပြចောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းနှိမ်နှင်းခဲ့ပြီးတဲ့နောက်ကျန်နေဆဲတင်းမာမှုတွေကိုလျှော့ချနိုင်ဖို့အတွက်ဆိုရင်မြမအစိုးရအနေနဲ့ចောင်းသားတွေနဲ့ရောဆရာဆရာမတွေနဲ့ပါအပြန်အလှန်ဆွေးနွေးပြောဆိုကြဖို့လိုအပ်တယ်လို့ပညာရေးဝန်ကြီးတစ်ကပြောဆိုလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်။အရင်ဦးသိန်းစိန်ဆိုရလက်ထက်မှာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီး တာဝန်မကင်းသူတယောက်ဖြစ်တဲ့ဒေါက်တာမျိုးသိန်းကြီးကိုပညာရေးဝန်ကြီးခန့်တဲ့အပေါ်မှာတော်တော်များများကမေးခွန်းထုတ်ခဲ့ကြတာပါ။ဒီမိုကရေစီနီးလက်မကျတဲ့ပညာရေးဥပဒေဆိုပြီးကျောင်းသားတွေကဆန္ဒပြခဲ့ရတာကနေရဲတွေရဲ့အကြမ်းဖက်ဖြုတ်ခွင်းမှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။အတွေ့အကြုံကနေသင်ခန်းစာယူကောင်းယူခဲ့ပုံရတဲ့ပညာရေးဝန်ကြီးကတော့တက္ကသိုလ်ပညာရေးမှာလိုလက်ခွင့်ရအောင်တဆင့်ချင်းစူးစမ်းခြင်းတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲစိန်ခေါ်ချက်တွေရင်ဆိုင်ရတဲ့အခါလက်တွဲလှုပ်ဆောင်သွားဖို့လိုအပ်ပြီးပညာရေးဝန်ကြီးဌာနနဲ့ကျောင်းသားတွေကြားတက်မမှုတွေကိုရှော့ချသွားဖို့အတွက်ကဆရာဆရာမတွေနဲ့ကျောင်းသားတွေအားလုံးပါဝင်ပြီးတော့အပြန်အလှန်ဆွေးနွေးပြောဆိုသွားဖို့လိုအပ်တယ်ဆိုတာနဲ့ဆောင်းပါးကိုဆုံးသက်ထားပါတယ်ရှင်
။မနန္ဒာချန်ကောက်နှုတ်စူးစီးတင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချထားပါတယ်ရှင်။
ဒီကိရမနဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆန်လုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့် sweet ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲသဘိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ့်နဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲ့ဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲ့လုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကော်မတီကသဘောတူညီချက်မှာမဲ့လုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါအနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝယ်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတ်တန်စီစဉ်ပို့ချပေးခဲ့တာပါရှင်အခုနားဆင်ကြရမယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်မတင်ကြီးထိုက်ကစီစဉ်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့တင်ဆက်ပေးတာကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညချမ်းထက်ရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်။ဒီညချမ်းမှာတော့ဒီမြန်မာလူငယ်တွေတက်လူငယ်တွေကြားမှာမှုရစေဝါအရက်သေးစားသုံးဆွဲမှုတွေကြောင့်လူမှုရေးဆိုင်ရာကျန်းမာရေးဆိုင်ရာစိုးကျိုးတွေကနေရောပါသက်သာစေဖို့ဘာတွေလှုပ်ဆောင်ကြဖို့လိုအပ်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်ဒေါက်တာမြင့်ဦးနဲ့ကချင်ပြည်နယ်ပတ်ကြာဆန်မှုရတိုက်ဖြတ်ရေးလှုပ်ရှားမှုကိုဥဆောင်သူတဦးဖြစ်တဲ့ဦးမရန်ဂျာလာတို့ကိုဖိတ်ခေါ်ထားပါတယ်။ပထမဆုံးတော့ဖားကန့်ဒေသခံတဦးလည်းဖြစ်တဲ့ဆရာဦးမရန်ဂျာလာကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ရှင့်။ဆရာဦးမရန်ဂျာလာဒီကချင်ပြည်နယ်တွင်းမှာလူငယ်တွေမှုရစေဝါသုံးဆွဲမှုနောက်ခါဆေးဆွဲတဲ့အခြေအနေကဘလောက်စိုးရိမ်ရတဲ့အနေအထားရှိနေပြီလဲရှင့်။ဆရာအရင်ဆွေးနွေးပေးပါရှင
့်။ဟုတ်ကဲ့ကျွန်တော်ဒီ45နှစ်အရွယ်လုံငယ်တွေကပုံပြီးမှပျက်စီးနေကြပါတယ်အများပဲလို့ဆိုရမှာပေါ့ဒီလူငယ်အရွယ်တွေကတော့သူတို့ဒီအပြောအပါမဲ့တဲ့အပေါင်းအသင်းမဲ့တဲ့အခါကျတော့ဒီအပေါင်းအသင်းကနေပြီးတော့လဲအဲ့လိုသူတို့ဆေးသုံးဆွဲတတ်လာကြလဲဆေးဆွဲသွားတဲ့အခြေအနေတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်မအခုဆရာဒေါက်တာမြင့်ဦးကိုကျွန်မဖိတ်ခေါ်ချင်ပါတယ်ဆရာရှင်ဒီအရက်သေးစားအပါဝင်ပေါ့နော်မှုရစေဝါဆွဲနေတဲ့လူငယ်တွေဒီမှုရစေဝါသုံးဆွဲမှုပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက် ဒီလူငယ်တွေကိုဟိုစောင့်ရှောက်ပေးနိုင်ဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုပိုင်းပေါ့နော်ဆရာအားမရတဲ့အချက်တွေများရှိပါလားဘာတွေများတိုးပြီးတော့လှုပ်ဆောင်ဖို့လိုပါသလဲရှင်ဆရာဘာတွေများတွေ့ရပါလဲ
အဓိကကကျွန်တော်တို့ဘုမာနိုင်ငံကျန်းမာရေးစနစ်ပေါ့ဗျာနော်ကျန်းမာရေးစနစ်ကအစိုးရတာဝန်ယူထားတဲ့ဝန်ထမ်းအရေးအတွက်ကကျွန်တော်တို့ကတောင်းမရှိဘူးဆရာဝန်အရေးအတွက်က3000လောက်ရှိတယ်ပြန်ပိုက်ရောက်နေတဲ့ဆရာဝန်တွေက2000ဝန်းကျင်ပေါ့နော်ဒီ2000ဝန်းကျင်ပုဂ္ဂလိကဆရာဝန်တွေတော်တော်များများကဒီအရက်ကုသအစိုးရဆွေးဆွဲတဲ့လူစေကုသတာအရက်ကုသတာတွေကောင်းကောင်းမွန်မွန် training မရဘူးသူတင်တန်းနေပါလိမ့်မရဘူးဒီလိုမျိုးဆေးအကြောင်းမှာတက်တဲ့ကာလာတွေ2 နာရီလောက်တင်တန်းတက်တယ်ကျွန်တော်သိရသလောက်ပေါ့နော်ဆရာဝန်သိရမှာသိရောက်လောက်ကတဲ့2 နာရီလောက်တင်တန်းဟုတ်လားတက်ဖို့ပါလေတဲ့ဆရာသာတောက်လျှောက်ပေါ့နော်အဲတော်တော်များများအဲ့လိုမရတဲ့ခါကြတော့ဒီပြဿနာတော့ကလည်းသူ့ဆေးကန်းရောက်တာလည်းသူမျိုးဆေးဝါးဆွဲတဲ့လူကောင်းကောင်းမကူနိုင်ဘူး။နောက်ဆေးအရက်ဆွဲတဲ့လူမကူနိုင်ဘူး။နောက်တစ်ချက်ကပြည်ရင်းမှာကအရက်ကဟိုတော်တော်များများဖြာဖြာဝယ်လို့လည်းကူရနေတော်ရောမျိုးရောပေါ့နော်။တော့ရင်အဲများတော့လောနွမ်းတော့ရှားနေတယ်အရက်ကအင်မတန်ကိုပေါ်နေတယ်ပေါ့။နောက်တော့နေရာတိုင်းမှာမျိုးရွာလမ်းတောင်တိုင်းမှာအရက်ဆိုင်ရှိတယ်။ဒါဒီအရက်တွေကိုလည်းကောင်းကောင်းဝင်နေပေါ့သူဘိုင်နိုင်းတွေနဲ့ကြုံညာနေတယ်ဟိုတီဗီမှာမကြုံညာဘူးကြုံညာပေမဲ့ဆိုင်တိုင်းဆိုင်တိုင်းရဲ့ခုနဗန်နဲ့အမိုးကာတွေမှာအရက်ကြောင်ညာတွေကပြည့်တာပေါ့နော်အဲ့တော့ဒီစားတော့ဆိုင်ကအရက်နဲ့တွဲရောင်းတယ်ပေါ့လူတွေကအလွယ်တကူရတဲ့ခါကြတယ်အရက်ပြဿနာရှိတယ်ဆိုဆွဲလာတော့လေကုသရမယ်အကြောင်းကောင်းကောင်းမရှိဘူးဌာနကောင်းကောင်းမရှိဘူးဗမာတနေငံလုံးမှာဒီမွေးရေးဝါနဲ့စိတ်အရက်ကိုဖြတ်ပြီးတဲ့ဌာနကြီးကဖြေုံဆိုလို့နှစ်ခုပဲရှိတယ်အဲ့တော့ဒါဒီအရေးကုသနိုင်တဲ့ဆံဝန်ပေါင်းကအရောက်တရာကြော်ကြော်လေးရှိတယ်ဒီခုနကမှဆိုရင်စိတ်တွေစိတ်ပြောကဆိုင်ရာဆံဝန်ပေါ့နော်ကျန်တဲ့ဆံဝန်ဒီနောက်ကျွန်တော်တို့2000ကျော်လောက်လူနဲ့ထိတွေ့နေတဲ့လူတွေမရဘူး။အခုကချင်ပြည်နယ်ထဲမှာဟိုဆရာကြီးပြောသွားတယ်ပေါ့14နှစ်35နှစ်သူကအပေါင်းသင်းကြောင့်လို့သူကပြောတာပေါ့နော်။ဒီအပေါင်းသင်းကြောင့်အရက်လိုလိုကူကူရရှိနေတာ။တော့ကျွန်တော်သိရတဲ့လောက်ကမြကြီးနာတက္ကသိုလ်မှာရှိတဲ့တက္ကသိုလ်ကျောင်းသားတွေတောင်မှဥယျာဉ်စေဝါဆွဲနေတယ်။သူတို့ရဲ့ဟိုဘောလုံးကွင်းတွေမှာဒီလိုစစ်ထုတ်အတိလွတ်ပြထားရတယ်ဆိုတော့ဒါမျိုးတွေကျွန်တော်တို့ကြားသိနေရတယ်လေ။အဲ့တော့အဲ့ဒါကြီးအများကြီးဟာနေရာအနှံ့မှာအများဖြစ်နေတဲ့ကြောင့်ဒီကျန်းမာရေး policy ပေါ့။ဒါတွေလိုလိုကူရနေတဲ့ချင်းချင်းမျိုးရှိဗမာနိုင်ငံမှာဥယျာဉ်စေဝါကျော်မွေးစေဝါဆန့်ကျင်ရေးနေ့ရှိတယ်အရက်ဆန့်ကျင်ရေးနေ့မရှိဘူးမွေးစေဝါကိုတောက်လျှောက်ပါဘူးပြည်နယ် NGO ရှိတယ်အရက်ကိုထင်းသိမ်းပါပေးတယ်ထင်းသိမ်းပေးမယ် Alcoholic Anonymous ဆိုတာကျွန်တော်နိုင်ငံမျိုးမှာမရှိဘူးပေါ့နော်အဲ့တော့အဲ့လို NGO အဲ့အရက်ထင်းသိမ်းမဲ့အလုပ်တွေလုပ်တဲ့ NGO တွေလည်းအင်မတန်ရှားပါတယ်နောက်တစ်ခုကဗမာနိုင်ငံကမွေးစေဝါထုတ်တဲ့နေရာမှာကမ္ဘာမှာဒုတိယလိုက်ပေးမယ်ဆံအောင်လေထဲမှာဆေးကုဖို့အတွက်မော်ဖင်းဆိုတဲ့ဆေးကိုခိုင်ခွင့်မရှိဘူးနောက်မွေးစေဝါဆေးုံပေါ်တော့ရန်ကုန်တို့ရန်ကုန်မှာရှိတဲ့ဆေးုံကြီးမှာကျွန်တော်ရဲ့တူအရင်ခေါက်ခေါက်ကသွားပြီးအရက်ချက်ကိုတတ်တတ်တယ်။အဲ့တော့အဲ့မှာရှိတဲ့ဝန်တန်းနေနဲ့ပတ်ဝန်းကျင်ကပါလဲဆိုတော့သူတို့ကိုခုနကမွေးစေဝါဆေးုံကရတဲ့ဆေးဝါတွေနဲ့မက်သက်တုံးနေပြီးတဲ့တာနဲ့ပထမအရက်ဆွဲပြီးသွားတဲ့လူကနောက်တစ်ခါပြောမွေးစေဝါဆွဲသွားရတာပေါ့နော်။သူတို့ကကုညီတုံးလို့နဲ့ဒီအဲ့တော့ဒီဝန်တန်းနေနဲ့ပတ်ဝန်းကျင်မှာရှိတဲ့လူကဆေးုံကြီးကအဲ့ဒါသူတို့ကတော့ယူထောင်မဟုတ်ဘူးလို့ပြောပေမဲ့လေဒီလူတွေကိုစက်မှတ်ထိန်းသိမ်းထားရရအញ្ញံကိုလူငယ်တွေမှာကျွန်တော်တို့ကိုင်းတော့ဒီသွားတော့ကတော့အရက်ချက်ကိုသွားတာဒါပေမဲ့ဈေးုံရောက်ခါမှနောက်ထပ်ဘူးရင်ဈေးဝါးကြီးသုံးဆွဲလာတတ်တဲ့အားမျိုးတွေကျွန်တော်တွေ့ရှိနေရတာပေါ့နော်အဓိကကတော့ဗမာပြည်ရဲ့ကျန်းမာရေးမွေးဈေးဝါးဆိုပြီးလို့ဒီ mental health policy ခေါ်တာပေါ့နော် drug policy တွေပြန်လည်ပြုပြင်တောင်းလဲဖို့လိုတယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗ
ျဆွေးနွေးမယ်ကျွန်တော်တို့သောရရှင်တွေကိုတစ်လှည့်အချိန်ပေးချင်ပါတယ်ရှင်ကိုစောလင်းအောင်ဆွေးနွေးပါရှင်
မတော်ဆွေးရအောင်ဘာတွေလုပ်စီရှင်တယ်ဆိုတော့ကျွန်တော်ကဒီအယောင်နဲ့ဆိုင်နေပေါ့နော်မွေးစေဝါဆိုတာယောင်နဲ့လူရှိလို့သုံးဆွဲတဲ့လူလည်းရှိတာပါဗျအဲ့ယောင်နဲ့လူတွေကိုယောင်နဲ့ဆိုင်တွေကိုပေါ့နော်ပိတ်ပြီးတော့ယောင်နဲ့လူတွေကိုအေးရှူမယ်ဆိုရင်ယောင်နဲ့လူတွေကိုလည်းအေးရှူပေးရမယ်နောက်ပြီးတော့တောက်တုံးတဲ့လူတွေကိုလည်းပေါ့နော်အဲကိုကိုတိုင်းနဲ့ဒီရှောင်ကျင်စေချင်ပါတယ်ဗျအဲ့လိုဆိုရင်တော့မွေးစေဝါတွေကင်းစင်ပြီးတော့ဒီမြန်မာနိုင်ငံကြီးကျမ်းမာရေးပြန်ကောင်းလာမယ်လို့ကျွန်တော်ထင်ပါတယ်ဗ
ျနောက်ကျမတို့သောရရှင်တဦးကပေးပို့ထားတာမှလည်းဒီအလားတူပါပဲအချင်းပြက်ချက်ဆမှုကင်းမှတရားဥပဒေစိုးမိုးမှုရှိမှမူရစေစီမံချက်ကအောင်မြင်မှာဖြစ်တယ်လို့ဆွေးနွေးထားတာပါရှင်ဆီယံမရန်ချာလာဆွေးနွေးပေးပါရှင်တကယ်ရောဒီလိုမူရစေဝါထုတ်လုပ်သူတွေအရင်ကံတွေကိုတရားဥပဒေစိုးမိုးမှုရှိဖို့အုပ်ချုပ်နိုင်ဖို့ထိမ့်သိမ့်နိုင်ဖို့ဆိုတာဟိုအလုပ်ဖြစ်နိုင်မယ့်နီလန်မြန်ရှိပါသလားရှင်ဘာများလုပ်လို့ရနိုင်ပါသလဲ
အတိတ်ကတော့ဒီကျွန်တော်လက်ရှိနိုင်ငံတော်ကိုအုပ်ချုပ်နေတဲ့တာဝန်ရှိလူပုဂ္ဂိုလ်တွေကအရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်ရပါတယ်။အဲလဲဆိုတော့ဒီမူကြီးစေဝါအခုလိုမူလိုပေါက်လာတယ်။မူကြီးစေဝါဆက်ပြူးတယ်ရောင်းဝယ်တယ်ဆိုတော့ဒီအရင်ခံကနိုင်ငံရေးမှာတော့အရင်ခံတယ်။ဘာလဲဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့တမိုင်းကိုကြည့်လိုက်တဲ့အခါဒီ လူလတ်ရေရခါစမြန်မာနိုင်ငံကဒီမိုကရေစီနိုင်ငံဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီလူတော်မှာတိုင်ပင်ဆွေးနွေးမှပြည်လည်မဲ့ဟာကိုလူတော်မှာသူဆွေးနွေးမှုမပြည်လည်နိုင်တဲ့ခါကျတော့အခွဲအခွဲအပြည့်ပြည့်ဖြစ်ပြီးတော့အလန်နီအလမ်ချူဆိုပြီးတော့တိုင်းတားတွေကွဲပြေးပြီးတော့လက်နဲ့ဆွဲကြလာတဲ့အချိန်မှာဒီခုအဖွဲ့အစည်းတွေကိုရပ်တည်နိုင်ဖို့ငွေရေးကြေးအဲ့ဒီငွေရေးကြေးတွေရနိုင်ဖို့ဆိုတာဒီမတရားငွေစေဝါတွေရနိုင်ပြီသူတို့ငွေစေဝါလုပ်ငန်းတွေကိုသူတို့လုပ်လာတဲ့အခြေခံလို့ကျွန်တော်အနေနဲ့လည်းတုံ့တက်ရပါတယ်ပြီးတော့လည်းဒီနောက်ပိုင်းအစိုးရဆက်ဆက်မှလည်းအလိုနဲ့ကျွန်တော်ဒီအတိတ်ကတော့ဒီနိုင်ငံတော်ရဲ့တာဝန်ရှိလူပုဂ္ဂိုလ်တွေကဥပဒေကိုဥပက္ခပြုပြီးတော့ချင်းရဆိုင်ပြီးတော့လုပ်လာတဲ့ခါကျတော့ဒီမူကြီးစေဝါကမြန်မာနိုင်ငံမှာအင်တာမဒီအန်ဒီအဂျီဆက်ရောက်လာတဲ့ဟိုအဆင့်ရောက်သွားတယ်လို့ကျွန်တော်ကအဲ့လိုပဲမြင်ရတယ်
ဒီလူတွေကိုတားဆီးနိုင်ဖို့အပြင်ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာခုနဆရာဦးမြင့်ဦးဒေါက်တာမြင့်ဦးလည်းပြောသွားသလိုပါကျန်းမာရေးစောင့်ရှောက်မှုဘိုင်းကလည်းမနိုင်မလင်းဖြစ်တော့လက်တလောလောလောလတ်လတ်အနေနဲ့ဟိုထိမ့်ထိမ့်သိမ့်သိမ့်ဖြစ်နိုင်တဲ့အလားအလာမျိုးပေါ့နော်ကျန်းမာရေးစောင့်ရှောက်မှုဘိုင်းကပြင်နိုင်မဲ့အလားအလာရောရှိပါလားရှင်ဆရာဒေါက်တာမြင့်ဦးဆရာဘလို့မျက်မြင်ပါလဲ
အဲ့တော့စစ်ကူတာရေးအပိုင်းပေါ့နော်ကျွန်တော်ခုနပြောသလိုဆောင်းနေရပုံပြင်ပနေအစိုးရဆောင်းနေနေတဲ့ကျွန်တော်တို့အာဂုလို့မရတော့ဘူးတနင်္ဂနွေလုံးမှာလူ့စေဝါပြန်လဲထူထောင်ရေးဌာနက36ခုလောက်ရှိတယ်ဆပ်စင်တာလေးတွေကျွန်တော်ရှိတယ်အဲ့တော့ဒါလေးတွေကလည်းဟိုသိလူသိမသိကြဘူးလေနော်အဲ့တော့ဆေးရုံလူ့စေဝါရေးနေုံမဲ့ရှိတယ်ဒါကိုလည်းကျွန်တော်တို့ကဒီလူ့စေဖြတ်ပေးတယ်ဆိုတဲ့စနစ်ကြမရှိတဲ့အတွက်ကြောင့်တခြားလူ့စေတစ်ခုကိုအရက်ဆွဲလို့သွားတာလူ့စေဝါဆွဲရတဲ့ပြဿနာလေးရှိတယ်အဲ့တော့ကျွန်တော်ကဆိုပုဂ္ဂလိကခန္ဓာပေါ့နောက်ခုနပြောတဲ့ဟိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနောက်ကလူမှုအဖွဲ့အစည်းတွေဒါတွေကိုကျွန်တော်များများမြေတောင်ဖျောက်ပေးရမှာပေါ့နော်ကျွန်တော်ခုနအရက်ကိစ္စပြောရဲဆိုလို့ရှိရင်ကျွန်တော်တို့ပမာနိုင်ငံမှာနိုင်ငံလက္ခဏာနဲ့ကျွန်တော်တို့နိုင်ငံသားတွေပြောဆိုတဲ့အခါတိုင်းအရက်ပြန်လေဟိုထူထောင်ရေးတရားဌာနဆိုတာမရှိဘူးအဲ့တော့ဒီလူတွေပြန်ပြီးတော့ပဲတောက်တယ်တောက်တယ်ခဏခဏဖြတ်တယ်အရက်ဖြတ်တယ်လူရတဲ့အခါကျအခါ20မကဘူးဖြတ်တယ်ခဏတော့ပြတ်သွားတယ်ပြန်လို့အဲ့တော့ repetition ပေါ့ဒီဟာ down down through တဲ့အလုပ်ကန်သွင်းပေးတာဝါနာပါယာလုပ်ပေးတာဒါမျိုးကပြန်လေထူထောင်ရေးလုပ်ငန်းတွေတော့အများကြီးလုပ်ဖို့လိုတယ်အဲ့ကကြဒေသတွေမှာလုပ်ဖို့လိုတယ်လူပြည့်နေရာမှာလည်းဆီအောင်နေတာမတောက်လူမျိုးရေးအဖွဲ့ကြီးတွေအများကြီးပါတယ်ပေါ့နော်အော်ပင်နဲ့လည်းအများကြီးပြရတယ်။ကျွန်တော်မှအတွေ့အကြုံကအရင်လဲတယ်။ပြီးတော့ကျွန်တော်ဆရာဝန်တွေရောပြပပုဂ္ဂလိကရောသူကပုဂ္ဂလိကပုဂ္ဂလိကလုပ်နေတယ်လို့မမြင်ဘဲနဲ့ပုဂ္ဂလိကနဲ့အစိုးရနဲ့ပေါင်းဆက်တဲ့ကျွန်တော်တို့လည်းတက်တောင်းပန်ပေါင်းကူမကနေတဲ့တခုပေါ့ဗျာ။အဲ့ဒါကိုကျွန်တော်လုပ်ရမယ်။အခုလည်းအစိုးရကလည်းတော့စပြောနေပါပြီ။ Public Private Partnership ဆိုပြီးတော့နော်။အစိုးရကြီးကမနိုင်နိုင်ဘူးတော့မှအဲ့တော့ကျွန်တော်ကပြပအစိုးရရဲ့တင်ပရောက်နေတဲ့ပုဂ္ဂလိကဆရာဝန်တွေကိုတုံးချလာပုဂ္ဂလိကဆေးရုံတွေကိုတုံးချပါသူတို့လည်းမြေတောင်ပြပေးပါသူတို့လည်းသင်တန်းတွေပေးပါသူတို့လည်းခုနကနိုင်ငံတကာအတွေ့အကြုံတွေပေးပါကျွန်တော်ကဒါမှမဟုတ်ကျွန်တော်ကဒီပြင်ပမှာကြောက်နေတဲ့ဆရာဝန်တွေကိုသင်တန်းတွေပေးပြီးသူတက်တက်လောက်ပြီးတော့ဒေသတွေမှာခုနကပြောတဲ့ alcoholic anonymous ပေါ့လူလူအခြေကြီးတဲ့နေရာမှာဆရာဝန်ဝင်ပြီးတော့ counseling နှစ်သိမ့်ဆွေးနွေးပညာပေးတာတွေလုပ်မယ်ဒီလိုမှတောင်းတရားအတွေ့အကြုံတွေ share လဲဆိုရင်ဖြတ်ဖလဲကြမယ်ဆိုမှအချင်းချင်းကဒီအရက်ကိုတစ်ခါချက်ပြရနဲ့နောက်ကိုပြန်မတော့တော့ဘူးဆိုတဲ့အစဉ်အောင်ရောက်သွားမယ်။
ကြာကျေးဇူးပါ။အဲ့တော့ကျမတို့ဆွေးနွေးဖို့စောင့်နေတဲ့ကျမတို့သောရရှင်တွေကိုအလှည့်ပေးပါမယ်ရှင်။ဥချင်းမြင့်ရှိပါတယ်ရှင်။မန္တလေးကဥချင်းမြင့်ဝင်ရောက်ဆွေးနွေးပါရှင်
။ဟုတ်ကဲ့ပါ။ကျွန်တော်တို့ကလေနှစ်ပေါင်းများစွာကျွန်တော်တို့အစိုးရနိုင်ငံသမားနိုင်ငံရေးသမားတွေရဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုစီဆောက်ကြတယ်။အဲ့ဒီစနစ်တွေနဲ့ကျွန်တော်တို့ကဟိုသူတို့ဖျက်ဆီးခဲ့တဲ့ကာလတွေမှာကျွန်တော်တို့ပြည်သူလူထုကိုကျွန်တော်တို့လူ form လဲအညွန့်တုံးအစာတုံးဖြစ်အောင်ဆိုရက်စိတ်နဲ့ဖြစ်စီရည်ရချက်နဲ့ဖြစ်စီအမှမဟုတ်အဲ့ဒီလိုအနေပြီးတော့ကျွန်တော်တို့ကင်းလို့အောင်သူတို့မှဘလို့မှလုံဆောင်ခဲ့ခြင်းမရှိဘူးပေါ့ခင်ဗျအဲ့ဒီကြတော့ကျွန်တော်တို့ကဒီနေ့ဒီခေတ်ကြတော့ကျွန်တော်တို့ဒီမူရင်းစေဝါနဲ့ကျွန်တော်တို့ပြည်သူလူထုကိုကျွန်တော်တို့ပြည်သူလူထုဝန်ဆောင်မှုပေးတဲ့ဒီမိုကရေစီအစိုးရလဲကျွန်တော်တို့ဒီကုဆိုရင်ကျွန်တော်တို့ပေါ်ပေါက်လာပြီပေါ့အဲ့ကြတော့ကျွန်တော်ဒီမိုကရေစီအစိုးရလူမှုရေးချက်တဲ့အစိုးရလက်ထက်မှာကျွန်တော်တို့ဒီလိုပြည်သူပြည်သူလူထုကိုဗဟုပြုတဲ့စနစ်ပြည်သူလူထုကိုလူမျိုးဘဝကိုမျက်မြင်ပေးတဲ့စနစ်နည်းစနစ်တရားကျွန်တော်တို့မောချမသွေဖြစ်ပေါ်လာမယ်လို့ကျွန်တော်တို့ကတော့ကြုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင
်စနစ်ဖြစ်တဲ့အကြောင်းမှာ
ဟုတ်ကဲ့ပါရှင်ဦးချင်းမြင့်ကျေးဇူးတင်ပါတယ်ရှင်ကျွန်မနောက်ထပ်သောရရှင်တယောက်ကိုအလှည့်ပေးချင်ပါတယ်ရှင်ကိုတန်းအောင်ပါရှင်ဇလွန်ကဖြစ်ပါတယ်ကိုတန်းအောင်ဝင်ရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့ပါခင်ဗျတကယ်ဆိုရင်ဒီမူကြီးစေတွေကြောင့်ကျွန်တော်တို့တော်တော်လေးစိုးရိမ်ပြီးသူလူမှခံစားနေရပါတယ်
ဒီနေ့အနာရှင်နဲ့လက်ထက်နေရအခွန်ကိုအတွက်ကိုဦးစားပေးပြီးဒီကျမ်းမာရေးနဲ့မညီမျှတဲ့ဒီအရက်တွေကြောင့်တော်တော်လေးကိုတက်တန်းနေငငယ်ရွယ်နဲ့ဆုံးဖြတ်နိုင်တယ်ကျွန်တော်တို့မျက်မြင်တွေ့ရပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ကြည်လူလူအနေနဲ့သဘောထားသိရရင်တော့ရှင်းနိုင်ဒီအရက်ချက်ဆက်ယုံလို့လုံးဝပိတ်တင်ပါတယ်ခင်ဗျ။အခေါ်အတွက်ကိုမကြည့်ပဲနဲ့အော်ကျွန်တော်ကြည်လူလူတွေမှာရန်နဲ့နာပါတယ်ခင်ဗျ။
ဟုတ်ကဲ့ပါရှင်ကုသအောင်အဲ့
ဒါလို့ကျွန်တော်ဆွေးနွေးခြင်းပါ
ဟုတ်ကဲ့ပါကုသအောင်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ကျမတို့စောင့်ဆိုင်းနေတဲ့သောရရှင်တူရှိပါတယ်ရှင်ကုတင်သေးဝင်းဖြစ်ပါတယ်ကုတင်သေးဝင်းဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ဗျာအကုန်လုံးအခေးဆက်ဆက်ကလောက်လာခဲ့တာသူတို့အာရာဂျီနေလောက်လာခဲ့တဲ့သူတို့တရားဥပဒေမစိုးမိုးတဲ့ကိစ္စပေါ့ရှေးသမင်းဘဲအတွက်မင်းကြီးသားအတွက်ဆိုတာမျိုးတို့ပဲခင်ဗျာအကုန်လုံးအဲ့ဒီကမူးညစ်စေရောခင်ဗျာအရက်တွေသာဥပဝရပဲထုတ်နေကြဗျာအရက်တွေရောဘာတွေရောဥပဝရထုတ်တယ်မွေးစည်းဝါလို့လည်းဘယ်ရထွက်လဲရအောင်ပိုင်ချင်မဲ့ဆိုတာဘာဖြစ်လို့ပိုင်ချင်မရမှာလို့ပြဟုတ်တယ်မလားပိုင်ချင်ရောက်ပေါ်ထုတ်ပြီးကာလမောက်ပိုင်ချင်မဟုတ်တာတွေကြောက်လို့ရတယ်ဗျာအဲ့တော့ရှင်းသမင်းဘယ်ရတော့မင်းကြီးသားတွေတရားဥပဒေသာတကယ်ဆိုဘူးမျက်နှာမှမတော့နဲ့ဒါဆိုရင်တိုင်းပြည်မှာမွေးစည်းဝါဖြစ်ဖြစ်ပါလိမ့်မယ်ကျွန်တော်ကဒီတိုင်းပဲကြံနေတယ်ဒီတော့ဥပဒေကိုပိုင်ချင်သုံးသွားတဲ့လူတွေကဥပဒေအတွက်သုံးသွားလို့နေကြတာကိုယ်ကလည်းလာတယ်အဲ့တော့အခုလည်းကျွန်တော်သုံးဖက်တဲ့လူတွေလည်းသုံးတယ်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်နောက်ထပ်ကျမတို့သောရရှင်တယောက်ဖြစ်တဲ့ကိုသေးနိုင်လင်းကလည်းဒီမှာစာပေးပို့ပြီးတော့ဆွေးနွေးထားပါတယ်သူစာထဲမှာတော့ဒီမူရစေဆွဲနေသူတွေကိုစည်ရင်းပြုစုပြီးမတ်တရုံးစင်တာတွေဖွင့်ပေးရမှာပါတဲ့နောက်တစ်ခုကတော့လူငယ်တွေအရက်သေးစာတောက်စားမှုရော့စေခြင်းရင်ကတော့ဘောလုံးကွင်းတွေဗောလီဘောကွင်းတွေရှိအောင်ပြန်လုပ်ရမယ်တဲ့စာကြည့်တိုက်တွေဖွင့်ပြလောက်အောင်အစိုးရကိုယ်တိုင်ကမကထလုပ်ရမယ်အဆောက်အုံသာရှိပြီးစောက်စတန်းမရှိဘူးဆိုတာမျိုးလည်းမဖြစ်စေရပါဘူးလို့ပြောထားပါတယ်အဲ့တော့ကျမဒေါက်တာမြင့်ဦးကိုကျမအစီအစဉ်အဆုံးမသက်ခင်1မိနစ်လောက်အချိန်ရပါတယ်ရှင်ဆရာအဲ့တော့ဒီလူငယ်တွေမူးယစ်ဆေးဆွဲနေတဲ့လူငယ်တွေကဒီအဖမ်းအစီခံရမယ့်အရေးစိုးရင်စရာမလိုဘဲနဲ့ထွက်ပြီးတော့ကုသခံလို့ရတဲ့ဆေးဖြတ်ခြင်းတဲ့လူတွေမူးယစ်ဆေးဆွဲနေတဲ့သူတွေအရက်ဖြတ်ခြင်းတဲ့လူတွေဒီလူတွေဟာသူတို့ရဲ့ဂုံတိတ်ခါသူတို့အတွက်လုံခြုံမှုရှိရှိနဲ့ဆေးဖြတ်လို့မူးယစ်ဆေးဖြတ်လို့ရနိုင်တဲ့အနေအထားရှိပြီလားရှင်ဆရာ
။ကျွန်တော်ဆရာတော့ကျွန်တော်တို့ဒီမူးယစ်ဆေးဝါးဥပဒေပြဋ္ဌာန်းထားတယ်။ဒါပေမဲ့ခုနပြောတော့သူဒီဒီလူတွေမှာတိတ်ခါရှိရှိကုသရေးဆိုတာမရသေးဘူးပေါ့။အဲဒါအရေးကလူနာတွေရဲ့ right ပေါ့နော်။ဒီသူတို့ကုသခံရတဲ့နေရာမှာခုနကသူတိတ်ခါရှိသူတို့မခွဲမခြားမဆက်ဆံဘဲနဲ့ခုနပြောလို့ပေါ့။တကယ်ကိုမူးယစ်ဆေးဝါးဖြတ်တဲ့ရန်ကုန်စစ်ရောကဖြစ်ုံကြီးမှာအစဒီလိုတာဝန်ကျင်ဖို့ကျွန်တော်မရနိုင်သေးပါဘူး။အဲ့ဒီအတွက်ကိုကျွန်တော်ကခြေုံအုပ်ချုပ်ရေးခန္ဓာအပိုင်းပေါ့နော်ပြင်ကောင်းလေးတွေကျွန်တော်လုပ်ရမယ်ဝန်တန်းတွေအောက်ခြေဝန်တန်းတွေအစားပေါ့အောက်ခြေဝန်တန်းကဝတ်စုံဝတ်ပြီးတော့ကျွန်တော်ဒီမြို့စီဝါတက်ရောက်နေတဲ့လူနာကိုကျွန်တော်အိမ်ပြန်ပို့ပေးတယ်ဆိုတဲ့သဘောနဲ့ဒါပေမဲ့လမ်းမှာအရက်တိုက်လာတယ်လမ်းမှာအဲ့လူကြီးကတဆန်ချူရဲဒါမျိုးတွေကျွန်တော်ရှိနေတာတွေ့နေရတာဟုတ်အဲ့တော့ဆိုတာကတမက်နစ်ဆယ်ဆယ်ပြောဆက်တဲ့အတွက်ကြောင့်လူစီရတော့အများကြီးပေါ့ဗျာအဓိကကလူငယ်တွေကိုကျွန်တော်ကပညာရက်ဆိုင်ရာအတူတူကြာအတူတူရဲ့ကိုယ်နဲ့အမှုပညာတို့ဒီမဟုတ်ဝါသနာပါရာတို့အလုံးလက်မဲ့ဖြစ်ရင်ပို့ပြီးတော့မြေစီဝါပို့ဖြစ်တယ်ဗျအဲ့တော့သူတို့အတွက်အချိန်ကြီးအားနေတာပေါ့နော်အဲ့တော့ကျွန်တော်ကတခုခုသူတို့ occupy လုပ်ခိုင်းအားမယ်ပြီးတော့ဝါသနာပါရာအကြောင်းမှာဒါကစားအမျိုးမျိုးပေါ့နော်ကျွန်တော်ဟိုက site ကြီးကြီးပေါ့နော်အသင်းကြီးတွေဖွဲ့ပြီးတော့
ဒီလိုမျို
းလူငယ်တွေကစားသူတို့အချိန်လုံးလုပ်ပြလိုက်မယ်ဆိုလို့ရှိရင်တော့မြေစီဝါစီဝါတက်ကိုသူတို့လမ်းကြောင်းလွှဲတာကျော်နေသွားပါလိမ့်မယ
်ကျမတို့ရဲ့အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်ဥစားဆွေးနွေးပေးခဲ့ကြသူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင
်မတ်တန်ကြီးထိုက်စီစဉ်ထုတ်လွှင့်ခဲ့တဲ့ထရိုက်လေးလိုက်ဆွေးနွေးကန်းကိုနားဆင်ခဲ့ကြရတာပါဒီဘက်ကိုနှစ်ချိန်ထုတ်လွှင့်ပေးနေတဲ့ထရိုက်လေးလိုက်ဆွေးနွေးကန်းအစီအစဉ်တွေကိုတော့အင်္ဂါနေ့စနေညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံကငွေကြေးဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးထင်သာမြင်သာရှိမှုနဲ့တာဝန်ခံတာဝန်ယူမှုအပိုင်းဆိုင်ရာတိုးတက်အောင်ကြိုးစားနေမှုတွေကိုကူညီပံ့ပိုးပေးဖို့အတွက်ကနဦးအစီအစဉ်တစ်ခုကိုအမေရိကန်သံမတ်ကြီးဝီလျံဟစ်နဲ့ကမ္ဘောဒီးယားစီးပွားရေးနဲ့ဘန်ဒါရေးဝန်ကြီးအွန်ပွန်မိုနီရော့တိုကမကြသေးခင်ကပဲစတင်လိုက်ပြီးဖြစ်ပါတယ် USAID နဲ့ OTA လို့ခေါ်တဲ့American ဘဏ္ဍာရေးဝန်ကြီးဌာနဤပညာအထောက်အကူရုံးတို့ပူးတွဲပြီးလှုပ်ဆောင်တဲ့ဒီကနဦးအစီအစဉ်ကနေ OTA ကကျွမ်းကျင်သူတွေနဲ့ MEF ကကမ္ဘောဒီးယားစီးပွားရေးနဲ့ဘဏ္ဍာရေးဝန်ကြီးဌာနတို့အတူပူးပေါင်းပြီးကမ္ဘောဒီးယားအစိုးရရဲ့ဘဏ္ဍာငွေကြေးဆိုင်ရာစီမံခန့်ခွဲမှုပြုပြင်ပြောင်းလဲရေးကိုလှုပ်ဆောင်တာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံရဲ့ငွေကြေးဆိုင်ရာအရင်းမြစ်တွေကိုထင်သာမြင်သာရှိပြီးထိထိရောက်ရောက်စီမံခန့်ခွဲမှုဟာရေရှည်နိုင်ငံစီးပွားရေးဖွံ့ဖြိုးကြီးထွားမှုအတွက်အရေးပါတယ်လို့တမန်ကြီးဟစ်ကပြောပါတယ်။ စီးပွားရေးနဲ့ဗန်နိုင်းဝန်ကြီးဌာနရဲ့ဝင်ငွေဟာ2012ခုနှစ်မှာနိုင်ငံ GDP ရဲ့ 15.6 ရာခိုင်နှုန်းရှိရာကနေ2013မှာ19ရာခိုင်နှုန်းကျော်သွားခဲ့တာမို့ဒါဟာကမ္ဘောဒီးယားအစိုးရအတွက်လူမှုရေးကဏ္ဍတွေမှာသုံးဖို့အပိုဝင်ငွေရစေတာဖြစ်ပါတယ်။အခုလှုပ်ဆောင်ခဲ့တဲ့သဘောတူညီမှုကနေကမ္ဘောဒီးယားစီးပွားရေးနဲ့ဗန်နိုင်းဝန်ကြီးဌာနအတွက်ဘတ်ဂျက်အရင်းမြစ်ဆိုင်ရာထိရောက်မှုရှိအောင်မြင့်တင်ပေးတဲ့နောက်ဆက်တွဲတိုးတက်မှုတွေရှိအောင်လည်းအကူအညီပေးနိုင်မှာဖြစ်ပါတယ်။ဒီသဘောတူညီမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်နေOTA အကြံပေးတွေက MEF နဲ့အတူတွဲပြီးတင်ရန်စားတတ်အရင်းမြစ်တွေကိုတနိုင်ငံလုံးဆိုင်ရာနဲ့အောက်ခြေအဆင့်ဆင့်အတွက်ခွဲပုံမှုဆိုင်ရာတွေမှာတိုးတက်မှုရှိအောင်လှုပ်ဆောင်ကြမှာဖြစ်ပါတယ် USAID နဲ့အဓိကလက်တွဲပြီးဆောင်ရွက်နေတဲ့ကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကိုကူညီပံ့ပိုးပေးဖို့အတွက်ကနဦးဦးစားပေးပြီးလှုပ်ဆောင်မှာဖြစ်ပါတယ်အကြံပေးတွေကလည်းကမ္ဘောဒီးယားဗန်ဒိုင်းဝန်ကြီးဌာနရဲ့ဘတ်ဂျက်ဌာနခွဲကတခြားဝန်ကြီးဌာနတွေနဲ့ပြည်နယ်တိုင်းဆိုင်ရာအစိုးရဌာနတွေအတွက်တိုးချဲ့ဖို့လှုပ်ဆောင်နေတဲ့အစီအစဉ်တွေမှာအကူအညီပေးမှာဖြစ်ပါတယ်။ဒီအရေးပါတဲ့ကနဦးအစီအစဉ်အတွက် American အစိုးရနဲ့အတူပူးပေါင်းပြီးဆောင်ရွက်ဖို့အတွက်ကမ္ဘောဒီးယားအစိုးရကမျှော်လင့်နေကြောင်းလည်းဝန်ကြီး Onpon Monirot ကပြောပါတယ်။ဒါအပြင်ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတာနဲ့အမျှနိုင်ငံရဲ့အဖို့တန်တရားစတာတွေထိထိရောက်ရောက်သုံးဆွဲရေးဟာပိုပိုပြီးအရေးပါလာပါတယ်လို့လည်းပြောပါတယ်။နိုင်ငံတကာနိုင်ငံမှာကောင်းမွန်တဲ့အစိုးရတရက်အတွက်အရေးပါတဲ့လှုပ်ရက်ဖြစ်တဲ့ပြည်သူဘန္ဒာကိုပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ခံတာဝန်ယူမှုတွေတိုးတက်လာအောင်အခုလိုမိတ်ဆွေကမ္ဘောဒီးယားနိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်ရတာကိုအမေရိကန်ပြည်ထောင်စုကဂုဏ်ယူနေပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာဝမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။မကြာခင်မှာကျမတို့ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။ခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုလှိုင်းဒိုမီတာ16 19နဲ့42တိုကနေမနက်၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မြန်မာမီဒီယာမြင်ကွင်းနဲ့အားကစားစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါ။အခုမနက်ဖက်အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုအတားအဆီးဖြစ်နေတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ အဖွဲ့ကတောင်းဆိုလိုက်ပါတယ်။သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရသစ်ရဲ့သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့အစားပြုခြေလှမ်းတွေကိုအတိအမှတ်ပြုကြိုးဆိုတယ်လို့မေလ31ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အိတ်ဖွင့်ပေးစာထဲမှာပြောထားတဲ့တစ်ချိန်တည်းမှာပဲသတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေတွေကိုဦးစားပေးပြင်ဆင်ဖို့အတွက်ကိုလည်းတိုက်တွန်းထားပါတယ်။ဥရောပတလွားမှာကြီးကျယ်တဲ့ပွဲတွေ၊ကမ္ဘာလှည့်ခီးတွေအသွားများတဲ့နေရာတွေ၊စားတောက်ဆိုင်တွေ၊ဈေးဆိုင်ကြီးတွေ၊တည်ယူပို့ဆောင်ရေးစနစ်တွေအပေါ်ပြင်းထန်ထားပြီးတော့အကြမ်းဖက်တိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနကအမေရိကန်နိုင်ငံသားတွေအတွက်ခီးသွွားသတိပေးချက်ထုတ်ပြန်လိုက်ပါတယ်။နွေရာသီလတွေမှာကမ္ဘာလှည့်ခီးသွွားတွေဥရောပကိုအမြောက်အများသွားကြတဲ့အတွက်အများပြည်သူအသွားများတဲ့နေရာတွေအပေါ်အကြမ်းဖက်သမားတွေကပြင်းထန်ထားတိုက်ခိုက်နိုင်ခြေများတယ်လို့အခုနှစ်ဩဂတ်စ်လ31ရက်နေ့အထိအသက်ဝင်နေမဲ့ခီးသွွားသတိပေးချက်ထဲမှာဖော်ပြထားပါတယ်။American ပြည်ထောင်စု Ohio ပြည်နယ် Cincinnati မြို့ကတရိတ်ဆန်တစ်ခုမှာရှားပါမျိုးဝင်ကြီးတစ်ကောင်ကိုတပ်ပစ်ခဲ့တာနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့အမှုဖွင့်သင့်မသင့်ရဲတပ်ဖွဲ့ကစုံစမ်းနေပါတယ်။မျိုးဝင်ကြီးကိုလှောင်ထားတဲ့နေရာတွေကိုအသက်၄နှစ်အရွယ်ကလေးငယ်တယောက်ပြုတ်ကျသွားပြီးတဲ့နောက် NDA ပေးမှစိုးရိမ်ပြီးတော့တရိတ်ဆန်ရုံတာဝန်ရှိသူတွေကမျိုးဝင်ကြီးကိုပြစ်တတ်ခဲ့တာပါ။ဒီအဖြစ်အပျက်အားလုံးကိုလက်ကင်ဖုန်းကင်မရာနဲ့ရိုက်ကူးထားတဲ့ဗီဒီယိုပြန့်နှံ့သွားပြီးတဲ့နောက်ကမ္ဘာတဝန်းတရိတ်ဆန်ကျင်းနာသူတွေကြားမှာအမျက်ဒေါသထွက်ခဲ့ကြပါတယ်။ဒီအဖြစ်အပျက်နဲ့ပတ်သက်တဲ့အချက်အလက်တွေကိုမြို့နယ်တရားလိုရှေ့နေတွေစီပေးပို့နိုင်ဖို့အတွက်စုဆောင်းနေပြီလို့ရဲကပြောပါတယ်။တခါအမေရိကန်ပြည်ထောင်စုအကြီးဆုံးမဲဆန္ဒနယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းပနာမရွေးချယ်ပွဲကျင်းပဖို့တပတ်အလိုမှာပဲကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကဟီလာရီကလင်တန်ကိုထောက်ခံတယ်လို့ပြောကြားလိုက်ပါတယ်ရှင်။
ပေါ်ရူးနေမြန်မာပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာကမ်မင်းဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်ပေးသွားမှာပါ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.